Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာခင်ဗျာ VOA American တန်က2015ခုနှစ်အောက်တိုဘာလ1ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်လေးကို American ပြည်ထောင်စု Washington မြို့တော် DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 kHz 633ည၊လိုင်းဒိုမီတာ40 kHz 0433ည၊လိုင်းဒိုမီတာ49 kHz 63ည43ညတို့ကနေခန်းယူနားဆင်နိုင်ကြပါလိမ့်မယ်ခင်ဗျာ။တော်ရရှိအားလုံးရှင်းလင်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မှုပြပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမိနစ်မှာထူးခြားတဲ့သတင်းတွေကတော့ရုရှားကလေကြောင်းစစ်ဆင်ရေးလုပ်နေတဲ့နေရာတွေကိုဝင်မလာဖို့သတိပေးထားတဲ့ကြားကစီးရီးယားမှာရှိတဲ့ IS စစ်သွေးကြောတွေကိုလေကြောင်းတိုက်ခတ်မှုတွေပြုလုပ်သွားမယ်လို့အမေရိကန်ကပြောပါတယ်အာဖဂန်မှာတာလီဘန်နဲ့တင်းထားတဲ့ခွန်တုစ်မျိုးကိုတင်းပိုက်နိုင်ဖို့အာဖဂန်တပ်ဖွဲ့တွေကိုအမေရိကန်ကလေကြောင်းကကူတိုက်ပေးနေပါတယ်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတနင်္ဂနွေဆိုင်ရာပြစ်ခတ်ရဲစေးလက်မှတ်ထိုးတဲ့နေရာမှာအဖွဲ့အားလုံးမပါတဲ့အတွက်ဆွေးနွေးပွဲတွေပြတ်သွားခဲ့ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တင်ပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေမှာဆိုရင်တော့
ဒီလိုမြန်ခရစေတဘောသူစာချုပ်ကိုလက်မှတ်ရေးထိုးဖို့ဆိုတာအဖွဲ့အကောင်လုံးကလက်ခံတယ်ဒါပေမဲ့လက်မှတ်ရေးထိုးရတဲ့အချိန်ကာလ
မြန်မာအစိုးရနဲ့ညီညာရေးလက်မှတ်ရေးထိုးရေးသဘောထားကွဲထွက်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ KNU ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ပဒူစောကွယ်ထူဝင်ပြောဆိုသွားတာဖြစ်ပါတယ်သတင်းလာတွေကိုတင်ဆက်တဲ့အချိန်မှာအပြည့်အစုံနားဆင်ရမှာပါအဲ့ဒါအပြင်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေအဆုံးသတ်စေဖို့အတွက်ဂရိတောင်းခံတဲ့ကိစ္စကချင်ပြည်နယ်မြစ်ကြီးနားမနှောခွဲမှာ KNLD ရဲ့မဲဆွယ်မှုကျင်းပနိုင်ရေးနောက်ပြီးတော့အလုသမားဥပဒေအစရှိတဲ့သတင်းလွှာတွေကိုနားဆင်ရပါမယ်နောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အခုတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနေနဲ့ညွန်ပေါင်းအဖွဲ့ကိုဥဆောင်ပြီးစီးရီးယားနိုင်ငံအတွက်မှာရှိနေတဲ့ IS အစ္စလာမစ်စစ်သွေးကြွတွေအပေါ်လေကြောင်းတိုက်ခိုက်မှုတွေဆက်လက်ပြုလုပ်သွားမယ်လို့ပြောကြားလိုက်ပါတယ်။ဒါဟာစီးရီးယားအစိုးရကိုကူညီထောက်ပံ့တဲ့အနေနဲ့ရုရှားကလေကြောင်းတိုက်ခိုက်မှုတွေဗုဒ္ဓဟူးနေ့ကစတင်ပြုလုပ်နေပြီဖြစ်တဲ့အတွက်စီးရီးယားလေကြောင်းပိုင်နယ်အတွင်းအမေရိကန်လေယာဉ်တွေဝင်မလာဖို့ရုရှားရဲ့တောင်းဆိုချက်ကိုမျက်ကွယ်ပြုလိုက်တာလည်းဖြစ်ပါတယ်။IS စစ်သွေးကြွတွေကိုသူတို့အနေနဲ့လေကြောင်းကတိုက်ခတ်မှုတွေပြုလုပ်မဲ့အကြောင်းဘက်တာမှာရှိတဲ့အမေရိကန်တန်ယုံကိုရုရှားအရာရှိတွေကအနာကပ်ပြီးအကြောင်းကြားစာပို့ခဲ့တယ်လို့အမေရိကန်နိုင်ငံရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကယ်ဘီကပြောပါတယ်။ညွန်ပေါင်းတပ်ဖွဲ့တွေနဲ့ရုရှားတပ်ဖွဲ့တွေအကြားထိတ်တိုက်ရင်ဆိုင်မှုတွေဖြစ်မဲ့အရေးကရှောင်ရှားနိုင်ဖို့စီးရီးယားနိုင်ငံအတွက်မှာပြုလုပ်မဲ့ညွန်ပေါင်းအဖွဲ့ရဲ့လှုပ်ဆောင်ချက်တွေကိုရုရှားကိုအသိပေးဖို့ကာကွယ်ရေးဝန်ကြီးအက်စကာတာကပင်တဂွန်စစ်ဌာနချုပ်ကိုညွှန်ကြားထားတယ်လို့ပင်တဂွန်ပြောခွင့်ရကလည်းပြောပါတယ်ဒီတော့တွင်စီးရီးယားနိုင်ငံအနောက်ပိုင်း Homs မြို့အနီးမှာပြုလုပ်တဲ့ရုရှားရဲ့လေကြောင်းတိုက်ခတ်မှုဟာအားရစစ်သွေးကြွတွေကိုပြစ်မှတ်ထားတိုက်ခတ်ခြင်းဟုတ်မဟုတ်ဆိုတဲ့အပေါ်ပင်တဂွန်နဲ့အနောက်အုပ်စုအစိုးရတွေကမေးခွန်းထုတ်နေကြပါတယ
်အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းက Kunduz မြို့ကိုတာလီဘန်တွေလက်ထက်ကနေပြန်ပြီးသိမ်းနိုင်ဖို့အတွက်အာဖဂန်တပ်တွေအပြင်းထန်တိုက်ခိုက်နေချိန်တွင်ညွန်ပေါင်းထူးတပ်ဖွဲ့တွေဟာတာလီဘန်လက်နက်ကိုင်တွေချင်းချောက်မှုတစ်ခုနဲ့ရင်ဆိုင်ခဲ့ရပါတယ်။တာလီဘန်တွေကိုတိုက်ခိုက်နေတဲ့အာဖဂန်တပ်ဖွဲ့တွေကိုအမေရိကန်တပ်ဖွဲ့တွေပါဝင်ညွန်ပေါင်းအဖွဲ့အကြံပေးတွေကအကူအညီပေးနေချိန်မှာခွန်တွန်းမြို့လေစိတ်နားမှာဗိုလ်တပ်ဟူးနဲ့အစောပိုင်းကဒီလိုအနေနဲ့ဂျုံရတာလို့အမေရိကန်ချီတပ်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီး Brand Trippers ကပြောပါတယ်။အာဖဂန်တပ်ဖွဲ့ဝင်တွေကိုကူညီရမှာအင်ကာနီကတီးခြားလေကြောင်းတိုက်ခိုက်မှုနှစ်ခုကိုလှုပ်ဆောင်ခဲ့ပြီးတဲ့နောက်မှာဒီချင်းချက်မှုကိုဖယ်ရှားဖို့အတွက်လေကြောင်းတိုက်ခိုက်မှုတစ်ခုကို American စစ်လေယာဉ်တွေကလှုပ်ဆောင်ခဲ့တယ်လို့လည်းဗိုလ်မှူးကြီးကပြောပါတယ်။ဒါအပြင်မဟာမိတ်တွေရဲ့ဒီလေကြောင်းတိုက်ခိုက်မှုတွေထဲကတစ်ခုမှာတခြားလူ15ဦးနဲ့တူတာလီဘန်တွေဘက်ကခန့်ထားတဲ့ကွန်ဒစ်ပင်းနဲ့အုပ်ချုပ်ရေးမှုလည်းတည်ဆုံသွားခဲ့တယ်လို့အာဖဂန်ထောင်လိုင်းဌာနကပြောပါတယ်။ဒါပေမဲ့လည်းတာလီဘန်အဖွဲ့ကတော့အဲ့ဒီလေကြောင်းတိုက်ခိုက်မှုအတွင်းသူတို့ခန့်ထားတဲ့ကွန်ဒစ်ပင်းနဲ့အုပ်ချုပ်ရေးမှုမိုလာအဗ်ဒူဆလမ်အခမ်းမတည်ဆုံခဲ့ဘူးလို့ဗိုလ်တပ်ဦးနဲ့မှပြောပါတယ်။ဒီတည်ဆုံမှုနဲ့ပတ်သက်တဲ့သတင်းတွေကိုသူကပယ်ချတဲ့အနေနဲ့ပြည်နယ်အုပ်ချုပ်ရေးမှုနဲ့မင်းမြန်ကန်အတန်ဖန်တခုကိုစစ်သွေးကြွအဖွဲ့ကသူတို့ရဲ့တာလီဘန် Voice of Jihad Online မှာတင်ထားပါတယ်
။ပါလက်စတိုင်းအနေနဲ့လွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုလောက်ကရရှိခဲ့တဲ့အော့စလိုငြိမ်းချမ်းရေးသဘောတူညီချက်ကိုလိုက်နာစရာမလိုတော့ဘူးလို့ပါလက်စတိုင်းကောင်ဆောင်မာမုဒ်အဘတ်စ်ကကုလသမဂ္ဂမှာပို့ထူးနေကပြောကြားလိုက်ပြီးပါလက်စတိုင်းလူမျိုးတွေကိုနိုင်ငံကအသံဝိုင်းကအကာအကွယ်ပေးဖို့တောင်းဆိုလိုက်ပါတယ်။ပါလက်စတိုင်းအနောက်ဘက်ကမ်းခြေဒေသနဲ့အရှေ့ဂျေရုဆလင်ဒေသတွေမှာအစ္စရေးနိုင်ငံသားတွေရှေ့ပြောင်းနေထိုင်ဖို့ဖန်တီးပေးနေပေမဲ့ပါလက်စတိုင်းအကျဉ်းသားတွေကိုတော့လွတ်ပေးခြင်းမရှိဘူးလို့အစ္စရေးနိုင်ငံကဆွဆွဲပြောကြားလိုက်ပါတယ်။ဒါဟာသူ့အနေနဲ့အစ္စရေးနဲ့ထိတွေ့ဆက်ဆံမှုတွေအဆုံးသတ်တော်မဲ့သဘောမျိုးတိုက်ရိုက်သတိပေးပြောကြားလိုက်ခြင်းလည်းဖြစ်ပါတယ်။ဒါပေမဲ့ပါလက်စတိုင်းလူညုံရေးတပ်ဖွဲ့တွေနဲ့အစ္စရေးတို့ရဲ့ဘုံရံသူဖြစ်တဲ့ Islamic Situate Hamas Apwene, now Pe Kanji Ditama, Pubon Soyame Kisan and Bataluro, the Zondia, Tetuin Piotta Tajim Shibau, Palestine Gonzon, Amas Abasi, Mingoha, Langley Levia, Piosujina Pibi, Shile Bandit Darin, Dolan Pongamurine, Piasimuri, Pipo Zide, Pioso Mumu Piedello, Israel Winijo Benjamin Netanyahu Gale, Chechen Tompian Piosuare.
Germania, the Gongyan Chiman now soon tabi, American Sue, a Yandia, the two, just same, Tinigo, Concrete Lodoma, Naiba, Alumabe, Jagala, don't see Uri Jandia, Dibu, be Jolon, like Namale, D. Uri Jango, La Outlo Dogane, Nea Connacet, the May, Deangazet, the Men, a Dibu, be a Tello Doga, Connacet Shame, Menacene, a Dibu Geraba. American Sue, don't see Dizamala, Setinity, Jo Cheme, D. Uri Jango, Tamara Obama Lemma Tobo, the Sabi Bibu Ama Pipari. Republican Lodo Ama, Hal Rogerska, a Yeti Zone to Chekaro, Sua Yandia Ha, Seaboy Lungan Ridra, Selep Ponentana, my Pippi, American Pidu, Along Miko, Artaniare, Machima Pitta, Season with Seppi, Tishie Pippari, Ahu, Lodon Yaga, Shanglin, Nangere, a Sua Yandia, Yasime, Kisaha, Lungan and Nenega, Behu Jamai, a Season Boma, and Yimboabi, a Sua Lungan to Cho, Napajo, Jasangere, Pissin, and Laru Pippari. Leshi Banai Chinigo let to each other pubian nine yet, but just saying at the board to new Jacko, Babonsongani Lekhan Jama Pitelule, Mr. Rogers Gap Yobari, Democrat Lodoma, Rosa Dalla Rosga, American in it, Sua Yandia, Jessain Lu Nima, Dalazin and D. Pubia, Senator, Bobby Gamon, and Senate Shibot, Lua Delu Suare.
ယူအေဗီကတည်းကမနက်ဖြန်မြန်မာဘာသာစစ်စစ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ48 kHz 60 MHz နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz တင်ကားခွန်အားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမေကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာညီမအစိုးရနဲ့တိုင်းဒေသနဲ့ကန်အဖွဲ့အစည်းတွေကြားတနင်္ဂနွေလုံးဆိုင်ရာပြစ်ခတ်ရဲ့ဆေးရည်လက်မှတ်ထိုးတဲ့နေရာမှာအဖွဲ့အားလုံးပါဝင်ခွင့်မရတဲ့အတွက်ဆွေးနွေးပွဲတွေပြတ်သွားခဲ့ပါတယ်ဒါကြောင့်လဲတိုင်းဒေသနဲ့ကန်အဖွဲ့တွေကိုစားညီမအစိုးရနဲ့ပြစ်ခတ်ရဲ့ဆေးရည်ဥဆောင်ဆွေးနွေးနေတဲ့တိုင်းဒေသအ င်းမြင့်ညီနိုင်ရေးအဖွဲ့ SD တို့အကြားဆက်ပြီးညီနိုင်စရာမရှိတဲ့အတွက်ဖျက်သိမ်းလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံချင်းမြို့မှာပြုလုပ်နေတဲ့တိုင်းရင်းသားထိပ်သီးခေါင်းဆောင်တွေရဲ့အစည်းအဝေးပြုလုပ်နေစဉ်အခုလိုသဘောထားကွဲပြားမှုတွေဖြစ်ပေါ်ခဲ့တာပါ။တိုင်းနိုင်ငံလုံးပြစ်ခတ်မှုတွေတက်ရစဲရေးသဘောတူညီချက်စာချုပ် NCA အချောတတ်မူကြမ်းထွက်ပေါ်လာရေးနှစ်နဲ့ချီဆွေးနွေးခဲ့ကြတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့18ဖွဲ့တို့အားလုံးပါဝင်လက်မှတ်ရေးထိုးလိုကြပေမဲ့မြန်မာအစိုးရဘက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကိုပါဝင်လက်မှတ်ထိုးခွင့်မပြုဘဲဖြစ်နေတာပါအစိုးရဘက်ကလက်မှတ်ခံတဲ့အဖွဲ့3ဖွဲ့ကတော့ AA အာရခန်အာမီ TNLA တောင်အောင်မျိုးသားလွတ်မြောက်ရေးတပ်ဦး MNDAA ခေါ်ကိုကန့်တပ်ဖွဲ့တို့ဖြစ်ပါတယ်အခုချိန်ထိတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စီပေါင်း18ဖွဲ့ရှိတဲ့ထဲက9ဖွဲ့ကလက်မှတ်အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုလက်မှတ်ထိုးမဲ့သဘောတိုင်းရင်းသားကောင်းဆောင်တချို့ကပြောနေပေမဲ့လည်းဘယ်နှဖွဲ့ထိုးမယ်ဆိုတဲ့အစင်းအတိကြတော့မသိရသေးပါဘူး။ဒါအပြင်မြန်မာအစိုးရနဲ့လက်မှတ်ထိုးကြမယ်အဖွဲ့တွေအနေနဲ့၃ရက်နှစ်မှာလက်မှတ်ထိုးနိုင်မှုမျှော်လင့်ထားပေမဲ့လည်းအဲ့ဒီအတိုင်းထိုးနိုင်မထိုးနိုင်မသိကြသေးဘူးလို့ချင်းမန်မျိုးကစီအိုဘက်ကိုတက်နေတဲ့ DKBA ရဲ့စီရေးချုပ်ယုံဒုတိယဦးစီးမှုဗိုလ်မှူးစောစင်ဝင်းက VOA ကိုပြောပါတယ
်။ထိုင်းနိုင်ငံဆက်စုအကြီးကဲကဒီမိုကရေစီကိုထောက်ခံတယ်ဆိုတဲ့ဂရီစကားတွေကိုဝေဖန်သူတွေကနေပယ်ချလိုက်ပါတယ်။ဝန်ကြီးချုပ်ပရယုတ်ချန်ဝါချာကသူကဒီမိုကရေစီထောက်ခံသူတွေဖြစ်ကြောင်းစိတ်ရှည်တည်ခံဖို့လိုကြောင်းနဲ့ရွေးကောက်ပွဲဖြစ်စဉ်ပြန်ပြီးမဆခင်ထိုင်းနိုင်ငံဒီမိုကရေစီကိုအချောခံရအောင်မယ်လို့လည်းအယက်သားဆွေအကိုတွေးထွက်တန်ယုံမှုမရှိဘဲဖြုတ်ချအာဏာသိမ်းယူခဲ့တဲ့အငြင်းစားဗိုလ်ချုပ်ကြီးကပြောပါတယ်။ဒါပေမဲ့အရင်အစိုးရရဲ့အမျိုးသားအကြံပေးရှောင်းနဘွန်ပရာကွန်ကတော့ထိုင်းနိုင်ငံရဲ့အခြေအနေဟာဝန်ကြီးချုပ်ပြောတာတည်းပိုးပြီးရှုပ်ထွေးတယ်လို့ဆိုပါတယ်။နှစ်ကြိမ်ထိန်းသိမ်းခံခဲ့ရတဲ့ The Nation သတင်းစာဆရာProfit ကလည်းလူတွေကိုဆွဲချက်မတင်ပဲဖမ်းဆီးထားတာဟာမီဒီယာကိုချိမ့်ချောက်တာဟာဒီမိုကရေစီလမ်းကြောင်းမဟုတ်ဘူးလို့ဆိုပါတယ
်။အမေရိကန်ပြည်ထောင်စုကအစိုးရဝန်ထမ်း20တန်းကျော်ရဲ့ကိုရီးယားကိုယ်တော်အချက်အလက်တွေကိုအင်တာနက်ကတဆင်အခုနှစ်အစောပိုင်းမှာခွေယူခံရပြီးတဲ့နောက်အရေးအတွက်အတိအကျဖော်ပြထားခြင်းမရှိတဲ့တရုတ်နိုင်ငံမှာရှိနေတဲ့ CIA ဘိုးထောင်လိုင်းအဖွဲ့ကဝန်ထမ်းတွေကိုအမေရိကန်အစိုးရကပြန်လည်ခေါ်ယူလိုက်ပါတယ်။အမေရိကန်အစိုးရကလက်ရှိတာဝန်ထမ်းဆောင်နေသူတွေနဲ့အရင်ဝန်ထမ်းဟောင်းတွေရဲ့ပြောကြားချက်ကိုကိုးကားပြီး The Washington Post today says that Adilu popular thara pibare Beijing new machine American tan new machine the CIA wanani go chutin kagwere ane ne Adilu pianle khoyu la chin pi chang ami me follow the asoya ya shi go koka bi today says that popular thara
Bodapunega, Geneva Matri, Lingan and Piran set and Julon get it, Suswetar, Luquin, Chopomurin, but the bee, Adiga, Saint Kanzaragan, the Sango, Gulat the Maga, Luquin, Kamsigan, Tempia Bari, New York, Dentare, video link the Kuma, Natal Nakunaga, set the Kune, Galadin Pitte, Luquin, Chopomurigo, Popia Tare, Saint Kanzago, Commissioner Minigat, Tempia Raba.
Direct from Washington, the voice of America.
Taro, Nasonia, Mimane, Nanganaga, Trinigu, Kuzo Winan, Tokim Mutet, Tina, Togajara, Piparakna, Aguro, Mimanangane Patade, Trinigu, Savio, Nasin Yaoma. Lame, Nuimara, Yuko, Wimetagin, Lemma, Yitu, Nali Melu, Mima Suyaga, Miolin Tare, NCA, Lucore, the Nangalu, a big cut, the Kamu, Jesse, the Bodun, Jess Sajuku, Lemma, Yitu, Nay, to attending a Chima Mima, Maniga, PC, Togade, Diana Teddy Nilagama, Diana Lenakan, a poet, second a poega. Conapoga, Lemma Yetu made, Sulabido, Sebogaro, Lemma Yetu, Mamho Pulu, Sumpia Kejabare. Lemma Yetu, the word do it, poet Conapoema, KNU, KN, Muda, Sione, Bawemare, Elu, Lemma Yetu, appointed Matome, Porija, say one, Guevia Muri, Shinri, Sule, Soy, McKim, Timurin, but the Bido, KNU, Drebe, Turi, Dreamu, but do Sokwe, two wingu, Mashapanga, Sette, Mimian, Kama, Tuga, Gulu, Sabido, Yogibare.
ที่ขนาดนี้เราไม่รู้ว่าเราไม่สิบุลจันทร์เราเอลมีบาร์เอ๊ะพอเราดีสิบวันมาจันทร์เราจันทร์เราเยอะที่ยี่มันจะจะตัวเองแม่เลยตัวเยอะนี่น่าไปใช่ยังก่อนเทปผมใช่ยังมาจันทร์เราอเมริกาตัวเด็กผมมาสุดแล้วก็นี่น่ายังมาตัวเด็กผมมาเกิดอะไรเกิดวิโรกุยยี่มันจะก็ปีนั้นตัวจะไม่ตัวเป็นเด็กยี่มันจะจะตัวเด็กแต่ไม่นี่น่าไปมาตัวเด็กไปเพื่อเด็กผมมาจันทร์เราพามา
บ่ล่ะสิโลญีหมู่ที่ไข่จะรอมีสิกูสรอกกูล้อเสปาตวาดะเพื่อตะชู่บ่เนาะเล่มมาเยทูแม้เพื่อคนเพื่อตะชู่ก็รอมาปาดีอูโลคุณน่ะตรงกาอ๋อบดุซอกแว่ทูวินอินเนี่ยเปล่าบ่เนาะสรอกกูเล่มมาเยทูแม้สุโลษิญตะไนเกนลงปิไข่ยะเสยสาจุลุสุနိုင်ดล่ะရှင်
ตะกะเอ้แท้มาละตะไนงานลงในไซด์อภเษิดิปาวินละบ่ด้วยสาจุตะมาละปาวินติปาวินไถ่ในอภเษิดิตะไนงานอภเษิดิปาละเมซอดอกูก็อสุยะเบกะต่ํามาเดอกุนันนี่ท้าบ่เลยไม่ตูเดปาวินเสียไม่รู้เล่มมาเยทูเดเนี่ยมาทําไมไนงานเยทูโซซินิมาเตลุยันเลยสรุปเลยเนี่ยมาจังเนาะจังเนาะแท้ๆเล่นกันจะพั่วจีนสีเยนะอุติเจ็บบ่เลยโกก็บาเลยสรุปจังเนาะไนงานเยทูโซซินิบ่ ชนบุรีพี่บอกเลยเดี๋ยวพี่เดี๋ยวถ้าชนบุรีไงยี่มันเจชนบุรีไงเราพูดสิ่งมุกพี่เดี๋ยวไปเรื่อยๆนั่งซุกพูดสิ่งมุกชนบุรีก็สังเกตุได้แต่ก็ไงตัวเสนอมุกพี่ละมาเวทีสายจุดเทมาเลยยี่ท่านเลยพอมาไงตัวเสนอพอแล้วลูกศิษย์เนาะชนบุรีถ้าก็ไงยี่นั่นพี่ชนบุรีลูกจีนเนี่ยไงเราพูดสิ่งมุกยามิสเลยยี่นั่นยี่เจ็ดนะโอ้
แล้วมาเยทูบิดาอภเวรีนี่เนี่ยคีเอ็นยูปาวินบ่เนาะดีแล้วมามีเยทูดีเรอภเวรีกูยอบลูนีแลนดีบลูปုံสันมูเนี่ยเล็ดด้วยပြီးတော့ခေါ်ဆောင်သွားဖို့ရှိလဲရှင်ကျွန်တော်တို့ကတော့ငူလာကတဲ့ကောကဒါကကျွန်တော်တို့အတူတူလက်တွဲလောက်လာခင်တာပဲအနေထားတစ်ခုမှာကျွန်တော်တို့ရဲ့လှုပ်ဆောင်တဲ့အနေထားကမတူပဲယီမကြီးအတူတူပါပဲခုနကကျွန်တော်ပြောလို့ပဲတပြီလုံးပြင်ခါရဆဲသဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို
ဒီကနေ့ပေါ်မှာဒီအကုန်လုံးပေါ်ရဲ့မူဆိုတာကအစိုးရရဲ့သဘောထားပြောင်းလဲမှုရှိလာမှဒါကအစိုးရသဘောထားပြောင်းလဲလာကျွန်တော်လုံဆောင်နိုင်မှနော်အခုလက်ရှိနေထားတော့အဲ့ဒီနေထားမရှိသေးတဲ့အပေါ်မှာဒီလိုဖြစ်ခါရဲ့စေသဘောတူစာချုပ်မှာအကုန်လုံးလက်မှတ်ရေးထိုးနိုင်ဖို့မဖြစ်သေးဘူးမာကြီးလက်မှတ်ရေးထိုးမယ်ဆိုတဲ့အပေါ်မှာအစိုးရရဲ့သဘောထားအပေါ်မှာလည်းမူတည်တာပေါ့နော်ဆိုတော့အစိ
ိုးရကအမြင်မတူတဲ့အပေါ်မှာနိုင်ငံရေးယူမရက်နော်သူရဲ့နိုင်ငံရေးရည်တည်ချက်ပြည့်စုံဖို့အတွက်လက်နက်ငယ်နည်းနဲ့ချန်ပီယံနဲ့ချင်းသုံးလို့ဆောင်ရွက်တယ်ကျွန်တော်တို့ကလည်းဒီလိုဆောင်ရွက်လာခဲ့တယ်ဒါပေမဲ့ကျွန်တော်တို့ဖြတ်သန်းတဲ့အနည်းပေါင်း60ကျော်တော်တင်မှဒီပြဿနာလက်နက်ငယ်ပဋိပက္ခနဲ့ရှင်းလို့မရဘူးဆိုတာကတော့အကုန်လုံးသိကြတယ်အော်ကျွန်တော်တို့လည်းအတွေ့အကြုံရသိလာခဲ့တယ်အစိုးရနဲ့ဒါကိုသိတဲ့အပေါ်မှာအခုကျွန်တော်တို့တုံးနေတဲ့သက္ကလောနိုင်ငံရေးပြဿနာကိုနိုင်ငံရေးနဲ့ရှင်းမယ်ဒါ ကိုသဘောထားမတူတာတို့ကိုအကြံဖက်နည်းနဲ့မတုံ့ပြန်နဲ့နည်းနည်းနည်းနဲ့မတုံ့ပြန်နဲ့ကျွန်တော်တို့သူ့ဆွေးနွေးကြတော့ဘာဖြစ်တယ်လဲလဲဒါကိုကျွန်တော်ဆွေးနွေးမှပေါ်စီလာ哦အခုကအစိုးရသဘောထားကသုံးဘက်ကအဓိကကျန်တဲ့သုံးဘက်ပဲသုံးဘက်ကတော့အေးအေးခုနကကျွန်တော်ပြောလို့နောက်ကချင်းပြည်နယ်ချေဆိုင်နယ်ဒုကြကန်နယ်ပလောင်အစိုးရဘက်ကလည်းဆရာဘက်ကလည်းသူ့အနေနဲ့ပိုင်လက်ထွက်လို့ဖို့ဆက်ဆောင်ရမယ်ဆိုတဲ့အနေကတပြိုင်နဲ့ပါလာအကုန်လုံးပါဝင်ရေးဆိုတာကတပြိုင်နဲ့လက်မရေးထိုးရမယ်ဆိုတဲ့သဘောမဟုတ်ပဲနဲ့ဖြည်းဖြည်းချင်းနှမွေနဲ့တစ်ဆင့်ပြီးတစ်ဆင့်သူ့နေရာနဲ့သူနော်သူ့အကတိုင်းတာနဲ့သူ့အချိန်ကာလနဲ့ပါလာဖို့တော့ဆောင်ရွက်တော့မယ်တပြိုင်နဲ့ပါမယ်ဆိုတာတဲ့ကျွန်တော်တို့တစ်ဆင့်ရေးပါလာမယ်နေတဲ့အကုန်လုံးပါနေတဲ့အနေထားနေစပြီးတော့အကုန်လုံးပါလာနေတဲ့နေထားရောက်တော့ကျွန်တော်ကြိုးစားဆောင်ရမှာပေါ့
နောက်တစ်ခုကလေအခင်ညူနေနဲ့အခုလိုလက်မှတ်ရေးထိုးဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာပေါ့နော်တချို့ဒီလိုမျိုးအပြင်မှာဝေဖန်ကြတာတွေကတော့ဒီစီးပွားရေးအကျိုးအများကြောင့်ပုံကိုရေးအကျိုးအများကြောင့်လို့လက်မှတ်ရေးထိုးတယ်လို့ပြောကြတာပေါ့ရှင်ဆိုတော့ဒီကိစ္စမှာရောကျန်ယူအနေနဲ့ဘယ်လို software ထူးဝင်းတို့အနေနဲ့ဘယ်လိုမျိုးပြောချင်လဲရှင
်ဒါကျတော်တို့ပြောကြမှာပေါ့တချို့လူတွေကတော့ညာနော်အဲ့ဒါကတော့အမှမသိဘူးဒါကျန်ယူတက်မှာကျွန်တော်ကြည့်ရတယ်ကျွန်တော်ကျန်ယူသားကောင်းဆောင်တွေတက်မှာစမ်းရွက်တဲ့သူတော့မတွေ့သေးဘူးနော်ကျန်ယူတက်မှာကြီးပွားချမ်းသာပြီးတော့ဟိုလူများတို့လိုတိုက်ကြီးကားကြီးနဲ့ကြီးနေတဲ့ကျန်ကောင်းကခွရည်တော့ကျွန်တော်မတွေ့သေးရှိလဲရှိမို့ကျွန်တော်မသိရလဲဖြစ်မှာပေါ့နော
်ကျေးဇူးတင်ပါတယ်ရှင်ဘယ်လို software ထူးဝင
်းဟုတ်ကဲ့ပါ
ဒါကတော့မရှာဖောင်ဆက်သွယ်မေးမြန်းတင်ပြတော့တာဖြစ်ပါရခင်ဗျာအခုတော့လူခွင့်ရေးနဲ့ပတ်သက်တဲ့ကိစ္စတစ်ခုကိုဆက်ပြီးတော့တင်ပြပေးပါမယ်ကုလသမဂ္ဂလူခွင့်ရေးကောင်စီမှလာမယ့်နိုဝင်ဘာလ9ရက်နေ့မှာကျင်းပဖို့ရှိတဲ့မြန်မာနိုင်ငံရေးနဲ့ပတ်သက်လို့ဒုတိယကြိမ် UPR လို့ခေါ်တဲ့နိုင်ငံတကာလူခွင့်ရေးပုံမှန်ပြန်လည်တုံ့သက်စီစစ်မှုမှာမြန်မာအစိုးရအနေနဲ့လက်ရှိဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်နေမှုတွေအဆုံးသတ်စေရေးအတွက်ခိုင်မာတဲ့ခြေလှမ်းတွေယူမယ်ဆိုတာကိုကတိပေးတင်တယ်ဆိုပြီးတော့ထိုင်းအခြေစိုက် Forty Rights အဖွဲ့ကြီးကစက်တင်ဘာလ29ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာတိုက်တွန်းလိုက်ပါတယ်အကြောင်းစုံကို Forty Rights အဖွဲ့တီဆောင်သူ Matthew Smith ကိုကိုဝင်းမင်းကဆက်သွယ်မေးရန်နဲ့နေရာမှာသူကအခုလာမဲ့ရွေးကောက်ပွဲမတိုင်ခင်မှာလေအကြမ်းဖက်မှုတွေဖြစ်လာမှာကိုအထူးစိုးရိမ်နေတယ်လို့ပြောပါတယ်အကြောင်းစုံကိုနားဆင်ကြည့်အောင်ပါခင်ဗျာ
ဟုတ်ကဲ့ပါဒီ45 Rights အဖွဲ့ခေါင်းဆောင် Matthew Smith ကနိုဝင်ဘာလဆန်းမှာလုပ်မဲ့ကုလသမဂ္ဂရဲ့ UPR ခေါ်ပုံမှန်လူခွင့်ရေးတုံ့သက်တဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံဘက်ကလည်းပြည်ထရေးဝန်ကြီးဗိုလ်ချုပ်ကြီးကိုကိုဦးဆောင်တက်ရောက်ပြီးအစိုးရလူခွင့်ရေးအစီရင်ခံစာဦးဆောင်တင်သွင်းမယ်လို့ကြားရမှုအခုလိုအချိန်မီထုတ်ပြန်လိုက်တာလို့ဆိုပါတယ်။မစ္စတာစမစ်ကပဲလက်ရှိရွေးကောက်ပွဲနီလာချိန်မှာသူအခုအထူးစိုးရိမ်မိတာကို
Well, I think there's a high risk of election related violence.
ကျွန်တော်ထင်ပါတယ်ရွေးကောက်ပွဲနဲ့ဆက်နွယ်ပြီးတင်းမာကြမ်းဖက်မှုတွေဖြစ်လာဖို့အန္တရာယ်ကြီးကြီးမားမားကိုရှိနေပါတယ်။အဲ့ဒါအတွက်တချို့ဒေသခံအဖွဲ့တွေနဲ့ပူးပေါင်းပြီးကျွန်တော်တို့ဆောင်ရွက်နေတာတွေရှိပါတယ်။ကန်ဆိုးစွာပဲအခုရွေးကောက်ပွဲလုပ်ငန်းစဉ်ထဲမှာပြဿနာတွေအများကြီးနဲ့မတမာမှုတွေရှိနေပါတယ်
။ဒါအပြင်ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ပြဿနာတွေအကြောင်းသူကအခုလိုဆက်ရှင်းပြပါတယ
်။ We are concerned that certain segments of the population
have been disenfranchised. သက်ဆိုင်ရာလူစုတချို့ပေါ်နိုင်ငံရေးရအခွင့်အလမ်းတွေလုံးဝဆုံးရှုံးသွားစေနိုင်ပါတယ်။ဒီထဲမှာမွတ်စလင်ဘာသာဝင်တွေမဲပေးခွင့်ဆုံးရှုံးတာအရွေးချယ်ခံပိုင်ခွင့်ဆုံးရှုံးမှာတွေပါပါတယ်။ဒါပြင်တိုင်းသားဒေသတချို့ကဒေသခံတွေအနေနဲ့ထူးထူးဖြစ်တော့တိုက်ပွဲတွေဖြစ်နေတဲ့နေရာတွေကပေါ့နော်။သူတို့အတွက်ဒီရွေးကောက်ပွဲနိုင်ငံရေးလုပ်ငန်းစဉ်မှာဖယ်ထားခံရတာမျိုးလဲပါပါတယ
်။တကယ်တော့အခုလာမဲ့ရွေးကောက်ပွဲမှာအရင်ဆိုရပါတီပြည်ခိုင်ဖြိုးကနေအနိုင်ရခဲ့တဲ့မွတ်စလင်ကိုစလဲဦးရှိမောင်လဲကိုစလဲဖြစ်ကနေအပယ်ခံခဲ့ရပါတယ်။ဒါအပြင်မွတ်စလင်ဘာသာဝင်9သိန်းကျော်လဲမဲပေးခွင့်ဆုံးရှုံးသွားတယ်လို့လူခွင့်ရေးအဖွဲ့တွေကထုတ်ပြောနေပါတယ်။ဒီဆိုရင်ချက်တွေပေါ်မစ္စတာစမစ်ကဆက်ပြီ
း Well, we're very concerned about the situation in Rakhine.
ကျွန်တော်အနေနဲ့ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေအပေါ်အထူးကိုစိုးရိမ်ပါတယ်။မြန်မာဆိုရအနေနဲ့ရွေးကြော်ရီနဲ့ပတ်သက်တဲ့လူခွင့်ရေးကိုတိုးတက်လာအောင်လုပ်ပေးတာမရှိသေးတဲ့အတွက်အထူးစိုးရိမ်တာပေါ့ဗျာသူစပြင်းတော့လာမယ့်ရွေးကောက်ပွဲကာလမှာအခြေအနေတွေမတရားပိုဆိုးလာနိုင်တဲ့အန္တရာယ်လည်းရှိနေပါတယ
်တကယ်တော့အခုလိုအခြေအနေတွေဆိုးပေမဲ့တိုးတက်လာတဲ့အခြေအနေတွေရောမြင်မိပါသလားလို့မေးရမှာမစ္စတာစမစ်က
Absolutely I think there have been some very notable
အသေးစားရှိပါတယ်မလောက်သားလောက်အောင်ကိုတိုးတက်လာတာတချို့ရှိပါတယ်နိုင်ငံလုံးမှာလူခွင့်ရင်းနဲ့နိုင်ငံရေးဆိုင်ရာလွတ်လပ်မှုတွေအရင်ထက်ပိုရလာပါတယ်။ရသားအဖွဲ့တွေအနေနဲ့အရင်မလုံနိုင်တာတွေအခုလုံခွင့်အများကြီးရလာပါတယ
်။အဲ့ဒီတော့အခုလာမဲ့လူခွင့်ရင်းကောင်စီဆွေးနွေးပွဲမှာအခြေအနေတွေဆက်တိုးတက်လာဖို့မျှော်လင့်ပါသလားလို့မေးရမှာတော့ Mr. Smith က
Yeah, we're hoping that at the next
ကျွန်တော်တို့မျှော်လင့်ထားပါတယ်။အခုလာမဲ့နိုဝင်ဘာ9ရက်ကျရင်ဇနီးဘာမှာမြန်မာနိုင်ငံဆိုင်ရာလူခွင့်ရင်းအစီရင်ခံစာတွေအပေါ်ဆွေးနွေးကြတဲ့အခါကျရင်ပေါ့လေ အဲ့ဒီမှာအခုဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်ရှင်းနိုင်ဖို့ကိုကျွန်တော်တို့ဘက်ကလည်းအသေးစိတ်နည်းလမ်းတွေကိုအကြံပြုထားပါတယ်။ဒီထဲမှာရခိုင်၊ကချင်ရှမ်းနဲ့တနိုင်ငံလုံးမှာဖြစ်နေတဲ့ပြဿနာတွေပါပါတယ
်။ Mr. Smith ကဆက်ပြီးအခုဒီပွဲမှာဥဆောင်တက်လာမဲ့ဗိုလ်ချုပ်ကြီးကိုကိုအနေနဲ့အရင်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ပေမဲ့လည်းအခုတော့နိုင်ငံတကာကအကြံပြုတဲ့နည်းလမ်းတွေကိုပူးပေါင်းဆောင်ရွက်ပေးတင်တယ်လို့ဆက်ပြောခဲ့ပါတယ်ခင်ဗျာ။
ကိုဝင်းမင်းပြောပြသွားတာဖြစ်ပါရခင်ဗျာအခုတော့ရွေးကောက်ပွဲနဲ့ဆင်းတဲ့တဲ့နေဆက်အောင်ပါကချင်ပြည်နယ်မြစ်ကြီးနားမြို့ရိုးရံမနောကွင်းကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမူခွင့်ပြုမှာမဟုတ်ဘူးဆိုပြီးတော့ပြည်နယ်ရွေးကောက်ပွဲကော်မရှင်ကပြောလိုက်ပါတယ်ပြည်နယ်အစိုးရအာဏာပိုင်တွေကတားမြစ်ခဲ့ပြီးတဲ့နောက်မှာရွေးကောက်ပွဲကော်မရှင်ကပါအခုလိုတားမြစ်လိုက်တာဖြစ်ပါတယ်ပြည်နယ်ကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာမေးခွန်းထုတ်เสียဖြစ်နေတယ်ဆိုပြီးတော့ NLD ကတုံ့ပြန်လိုက်ပါတယ်အကြောင်းအပြစ်စုံကိုဆက်သွင်းစုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါလိမ့်မယ်
။မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကချင်ဒေသခံတွေကိုမဲဆွယ်စည်းရုံးမှုပြင်ဆင်ထားတဲ့ရိုးရာမနောကွင်းကိုခွင့်မပြုဘူးလို့ပြည်내ရွေးကောက်ပွဲကော်မရှင်ကစက်တင်ဘာ30ရက်နေ့မှာတားမြစ်လိုက်ပါတယ်။ရိုးရာရင်ကျေးမှုကော်မတီကခွင့်ပြုထားတာကိုပြည်내အစိုးရကပြီးခဲ့တဲ့ရက်ပိုင်းမှာတားမြစ်လိုက်ပြီးတဲ့နောက်အခုတစ်ခါပြည်내ရွေးကောက်ပွဲကော်မရှင်ကထပ်မံတားမြစ်လိုက်တာဖြစ်တယ်လို့ NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းက VOE ကိုပြောပါတယ်။
ကော်မတီကခွင့်ပြုတယ်အခုကော်မရှင်ကကိုတားနေတာကျွန်တော်တို့မလုပ်ဖို့တားမြစ်တဲ့နော်ဟိုပြည်နယ်အုပ်ချုပ်ရေးကစာပြီးတော့မကြခင်ကမှထုတ်တဲ့ကော်မရှင်ရဲ့စာတွေရလုပ်ခွင့်မရဘူးသို့တော့မလားမကန်းနေရာမှာတော့လုပ်ခွင့်ရတယ်လို့အဲ့ဒါလို့ကျွန်တော်တို့သိတယ်ဒါတွေကမဲဆွယ်စုံရင်းကာလမှာအဖွဲ့ချုပ်အတွက်အနောက်ရဲ့အဟန္တာတွေတဲ့ကအကျိုးဖြစ်ပါတယ်
ဒီကိစ္စနဲ့ပတ်သက်ပြီးပြည်내ရွေးကောက်ပွဲကော်မရှင်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖိကြားခဲ့ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့ရိုးရာမနောကွင်းကိုအတုံးပြုခွင့်ပေးလိုက်ခြင်းအပြင်ကချင်ပြည်내မှာရှိတဲ့တိုင်းရင်းသားတွေကြားမှာသဘောထားကွဲလွဲမှုတွေဖြစ်ပေါ်လာနိုင်တယ်ဆိုပြီးတော့ပြည်내ရွေးကောက်ပွဲကော်မရှင်ကပြောတဲ့အကြောင်း NLD ပါတီရဲ့ရွေးကောက်ပွဲအောင်နိုင်ရေးတာဝန်ခံဦးဝင်းဘိုကပြောပါတယ်။ဒေါ်ဆန်းစုကြည်ရဲ့မြစ်ကြီးနားမြို့လူထုဟောပြောပွဲအတွက်မနောကွင်းကိုအတုံးမပြုဖို့တားမြစ်တာဟာပြည်내အစိုးရအာဏာပိုင်တွေဘက်ကတားမြစ်တာသာဖြစ်ပြီးပြည်내ရွေးကောက်ပွဲကော်မရှင်မှာလုတ်ပိုင်ခွင့်မရှိဘူးဆိုပြီးတော့ပြည်내ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးမောင်မောင်အောင်က VOE နဲ့စက်တင်ဘာ29ရက်နေ့ကဆက်သွယ်မေးမြန်းစင်မှာပြောကြားခဲ့ပါတယ်။ပြည်တော်စုရွေးကောက်ပွဲကော်မရှင်ကတော့လူထုကိုရွေးကောက်ပွဲမဲဆွယ်စည်းရုံးဖို့နေရာတတ်မှတ်တာဟာဒေသခံအာဏာပိုင်တွေနဲ့ပြည်내ကော်မရှင်အပေါ်မှာမူတည်တယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးက VOE ကိုပြောပါတယ်မြစ်ကြီးနားမြို့မနောကွင်းကိုအတုံးပြုခွင့်မပေးခဲ့တဲ့အပေါ် NLD ပါတီရဲ့သဘောထားနဲ့ပတ်သက်ပြီးပါတီပြောခွင့်ရဦးညံဝင်းကတော့အခုလိုပြောပါတယ
်ကျွန်တော်တို့ရဲ့သဘောထားရတော့ NLD ရဲ့ထူးခြားတဲ့အောင်မြင်မှုတွေကိုစိုးရိမ်ပြီးတော့ဒီအရေးကြီးတဲ့မစီမဆိုင်ကိစ္စတွေမှာပါဝင်ထောင်ရွက်နေကြတယ်လို့ပဲအဲ့လိုပဲမြင်
2012ကြားဖြတ်ရွေးကောက်ပွဲတုန်းကတော့ဒေါက်ဆန်းစုကြည်ဟာဒီမနောကွင်းကနေပဲကချင်ဒေသခံတွေကိုမဲဆွယ်စည်းရုံးခဲ့တာဖြစ်ပါတယ်။အခုလိုမနောကွင်းကိုအတုံးပြုခွင့်မပေးခဲ့တာကြောင့်ကော်မရှင်ရဲ့တီးခြားလွတ်လပ်မှုနဲ့ဂျားနေမှုတွေဟာမေကွန်းထုတ်ဆရာဖြစ်နေတယ်လို့လည်းကချင်ပြည်နယ်ရွေးကောက်ပွဲအောင်နိုင်ရေးတာဝန်ခံဦးဝင်းဘိုကပြောပါတယ်
။ဒီနယ်ရွေးကောက်ပွဲကော်မရှင်ကဒီနယ်အစိုးရရဲ့လက်အောက်မှာနေတာကဒါပေမဲ့ပါတီနဲ့ပတ်သက်ပြီးတော့တိုင်းငံလုံးမှာရှိတဲ့ပါတီတွေရဲ့ကြားရရနေအမမန်ကငါရက်တည်မဲ့ဥပဒေကြောင့်ရပါရဲ့ဟောကော်မရှင်ရဲ့လှုပ်ထုံးကြီးရလှုပ်ထုံးလုံးကြီးရကြားရမှာနေသားဆိုချက်တည်နေတာကျွန်တော်တို့တည်တာကရုပ်ောက်ဘက်ကော်မရှင်ဒီပါတီရေးရနဲ့ပတ်သက်လာလို့ရှိရင်ညီတိအဖွဲ့အစည်းရဲ့လက်အောက်မှာမနေရဘူးဒီပြည်နယ်ဆိုရဲ့အမိန်ပေးတဲ့အောက်မှာလည်းမနေရဘူးညွန်ကြားမှုအောက်မှာလည်းမနေရဘူးကျွန်တော်တည်တာအခုဒီတိုင်းဆိုလို့ရှိရင်ဒီပြည်နယ်ဆိုရဲ့အမိန်အောက်မှာနေတာဖြစ်တဲ့ကြောင့်မို့ဒီရုပ်ောက်ဘက်ကော်မရှင်ကျွန်တော်တို့ဘယ်လိုယုံရမလဲ
NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကတော့ပြည်내ကော်မရှင်ရဲ့အခုဆုံးဖြတ်ချက်ဟာရွေးကောက်ပွဲတရားမျှတမှုကိုထိခိုက်နိုင်တယ်လို့ပြောပါတယ်။ဒေါက်ဆန်းစုကြည်ဟာအခုခါမှသခိုင်းတိုင်းအထက်ပိုင်းဒေသတွေမှာမဲဆွယ်စည်းရုံးမှုတွေကိုလှုပ်ဆောင်နေပြီးတော့ကချင်ပြည်내ခီးစဉ်ကိုတော့အောက်တိုဘာ၂ရက်နေ့မှာစတင်မှာဖြစ်ပါတယ်ခင်ဗျာ
။ကိုရန်နိုင်ပြောသွားတာခင်ဗျာ။အခုတော့မကြသေးခင်ကပြတ်ထန်းလိုက်တဲ့အလုသမားအငင်းပွားမှုဖြည့်ရှင်ဥပဒေနဲ့ပတ်သက်ပြီးတော့တရင်တော်ကိုတင်ဆက်ပေးပါမယ်။အလုသမားအဖွဲ့အစည်းတွေမှာဥပဒေမှာအကျဉ်းချင်းအပြစ်ကျူးလွန်ခဲ့တဲ့အလို့ရှင်တွေကိုထိရောက်အောင်အရေးယူနိုင်မဲ့ထောင်ဒဏ်ငွေဒဏ်စရာတွေကိုထည့်နိုင်ဖို့အတွက်ပြင်ဆင်သွားဖို့ရှိတယ်ဆိုပြီးတော့မြန်မာအလို့သမားတပ်မကဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ဒါပြင်ပင်မအလို့သမားဥပဒေကိုလည်းထုတ်ဖို့စီစဉ်နေတယ်လို့ဆိုပါတယ်။အကြောင်းစုံကို VOA မြန်မာပိုင်းသတင်းတောက်မတ်မေခါကပြောပြပေးပါမှာခင်ဗျာ
။လက်ရှိထုတ်ပြန်ထားတဲ့တီဇဲအလို့သမားရေးရအငင်းပွားမှုဖြည့်ရှင်ရေးဥပဒေမှာထိရောက်တဲ့အရေးယူမှုတွေပြစ်ဒဏ်တွေထပ်မံထည့်သွားဖို့ရှိပါတယ်။
ဒီပြင်1952ခုနှစ်1964ခုနှစ်1980ခုနှစ် 2011 ခုနှစ်နဲ့ 2012 ခုနှစ်စတဲ့ခုနှစ်တွေမှာထုတ်ပြန်ထားပြီးဖြစ်တဲ့ဒီဇယ်အလုံသမားတွေနဲ့ပတ်သက်တဲ့ဥပဒေ10ခုကျော်ခန့်ကိုပေါင်းပြီးပင်မအလုံသမားဥပဒေတစ်ခုကိုထပ်မံဖြည့်ဆွက်ထုတ်ပြန်ဖို့လဲစီစဉ်နေတယ်လို့မြန်မာနိုင်ငံအလုံသမားသမတ်ကများဥက္ကဋ္ဌဦးအောင်လင်းကအခုလို့ပြောပြခဲ့တာပါ
ကျွန်တော်တို့ main law ပေါ့နော် main law မထွက်ခင်မှာဒီနေဥပဒေတစ်ခုကျင်းမှာကိုပြင်ဆင်ရတာရှိပါတယ်ဒီလုံသမားရေးရညင်ပေါင်းမှုတည်ရှင်းဥပဒေနောက်ဒီလုံသမားအဖွဲ့အစည်းဥပဒေစသဖြင့်ပေါ့နော်ဟိုပြင်ဆင်ရနေရှိပါတယ်ဒီအများဆုံးပြင်ဆင်ရမှာတော့ဒီလုံသမားရေးရညင်ပေါင်းမှုတည်ရှင်းဥပဒေပေါ့နော်အခုကလုံသမားအဖွဲ့အစည်းဥပဒေပေါ့ labor organization law ဒီနှစ်ခုကျွန်တော်တို့ဟိုပြင်ဆင်ဖို့ဟိုဒါဟိုဆွေးနွေးထားလက်ဆက်ရှိပါတယ်ဘာကြောင့်လဲဆိုတော့ဒီလုံသမားရေးရညင်ပေါင်းမှုတည်ရှင်းဥပဒေမှာမူလကျွန်တော်တို့ပြင်ဆင်ချက်ကြိုးပမ်းတဲ့အခါမှာထောင်ဒဏ်ထက်သွင်းမှုကိစ္စတွေကပြည်သူ့လွတ်တော်အစီအမံပဲကျွန်တော်တို့ပယ်ခံရတယ်ဒီတံငွေတိုးမြင့်တဲ့ကိစ္စမှာပဲကျွန်တော်တို့ရပ်သွားတယ်ပေါ့နော်ဒါကိုလည်းပဲဆက်ပြီးတော့ဒီအချင်းချင်းချိုးဖောက်တဲ့ဒီလှုပ်ရှင်တွေကိုဒီထောင်ဒဏ်ထက်သွင်းမှုကိစ္စကိုကျွန်တော်တို့ဆက်ကြိုးစားရအောင်မှာပါဟုတ်ကဲ့
ဒီပြင်လောက်ခပေးရေးဥပဒေနဲ့အလုတ်သမားလုပ်ငန်းဝင်ကျွမ်းကျင်မှုနဲ့ဖွံ့ဖြိုးမှုဆိုင်ရာဥပဒေစတဲ့ဥပဒေကြမ်းနှစ်ခုကိုလည်းပြဋ္ဌာန်းနိုင်ဖို့စီစဉ်နေတယ်လို့ဦးအောင်လင်းကပြောပါတယ်ပြဋ္ဌာန်းနိုင်ဖို့စီစဉ်နေတဲ့လောက်ခပေးရေးဥပဒေမှာငွေတန်းအပြင်ထောင်ဒဏ်တွေပါပါဝင်မှာပါသတ်မှတ်လောက်ခပေးဖို့အတွက်ပြက်ကွက်ကြောင်းထင်ရှားပါကပထမအကြိမ်မှာငွေတန်း5သိန်းသို့မဟုတ်ထောင်ဒဏ်3လသို့မဟုတ်တပေါင်းနဲ့ကြခံရမှာပါဒုတိယအကြိမ်ပြက်ကွက်ပါကထောင်ဒဏ်6လသို့မဟုတ်ငွေတန်း350သို့မဟုတ်တပေါင်းနဲ့ကြခံရမှာဖြစ်ပါတယ်ဒီဥပဒေပြဋ္ဌာန်းနိုင်ဖို့ပြင်ဆင်နေတာအနေနဲ့ပတ်သက်ပြီးဦးအောင်လင်းကအခုလို့ပြောပြပါဗျ
။ဒီကတော့ဥပဒေကျမ်းနှစ်ခုလွတ်တော်မှာတင်ထားစေရှိတယ်။လုပ်ခပေးရေးဥပဒေနောက်ပြီးတော့လုပ်ငန်းဝင်ကျွမ်းကျင်မှုနဲ့ပုံမျိုးတိုးတက်ရေးဥပဒေစရှိသဖြင့်ပေါ့နော်။လက်ရှိဒါပြည်ထောင်စုလွတ်တော်မှာတင်ထားလဲစဥပဒေမူကြမ်းတွေလည်းပဲရှိနေတယ်။ဒီအစိုးရတက်တန်းရပောင်း38ရက်အတွင်းမှာဒီဥပဒေတွေကိုတည်ပြုနိုင်မလားဆိုတာတော့တကယ့်ကိုကျွန်တော်တို့စိန်ခေါ်မှုပဲ။ဟိုကျွန်တော်တို့ကနောက်အစိုးရတက်တန်းတွေကိုမသွားခြင်းဘူး။အဲဒီလိုတော့တက်တန်းတွေမှာပဲဒါတွေကိုအတိပြုနိုင်ဖို့တိုက်တွန်းရမယ့်လုပ်ငန်းစဉ်ပေါ့နော်အခုကျွန်တော်တို့စူးစမ်းနေပါတယ
်ဒီလိုပြဋ္ဌာန်းနိုင်ဖို့ပြင်ဆင်နေတဲ့ဥပဒေတွေနဲ့ပတ်သက်ပြီးလှိုင်းသားရအလုံသမားကောင်းဆောင်ကိုပြေပြိုးအောင်ကတော့အခုလိုသုံးသပ်ပါတယ
်ဒါလို့ဘာပဲအကာအွယ်ပေးနိုင်မယ်ဆိုတော့ပိုကောင်းတာပေါ့အခုတော့အနေဆုံးခါချင်းကိုလည်းပတ်သက်လို့ရှိရင်အနေဆုံးခါချင်းကတော့6ပုံပဲမူတည်ထားသေးပေါ့နော်ကျွမ်းကျင်ဥပဒေမူတည်ပြီးတော့ဘယ်လိုပေးရမလဲဆိုတာမပါသေးတဲ့အတွက်ကြောင့်ဒီမှာဥပဒေမှာအမြင့်ပါမှုတွေစက္ကနာတွေဖြစ်နေကြတယ်ဒီကြတော့တေချာပြင်ဆင်မယ်ဆိုလို့ရှိရင်တော့ဒီမှာတက်နည်းပိုကောင်းမယ်လားလာပါတော့ပြိဿခကြီးနည်းသွားမယ်ဒီစက္ကနာကြီးနည်းသွားမယ်ဆိုရင်နားလာလို့ပြင်မယ်ခင်ဗျာအစ်ကဘကနေခုရဲ့အစ်တစ်ခုထုတ်လိုက်ပြီးဆက်လိုက်မှုဒီမှာအနေဆုံးခါချင်းကိုလည်းဆိုရင်အလုရှင်ဘကလည်းရောအခုဒီပေါ်မှာမူတည်ကအလုချုပ်အလုချုပ်တဲ့ကိစ္စကြီးပါသွားတယ်ငကုံကဆိုရင်အလုထုတ်ရကြတယ်3000ပြည့်နေထားပြီပေါ့နော်အခုလက်ရှိမှာ3000မဟုတ်ဘဲနဲ့အခုလောက်ဝက်စာဆက်နေထားကြလို့မားရဘကတကယ်ထုတ်ခံရဲဆိုမျက်နာတော့ပေါ့
လက်ရှိမှာအနေဆုံးအခကျင်းငွေပြဋ္ဌာန်းပြီးအနည်းဆုံးအခကျင်းငွေကိုတရက်လင်းအလုတ်ချိန်၈နာရီစာအတွက်ငွေကျပ်3600သတ်မှတ်ထားပေမဲ့အလုတ်ရှင်နဲ့အလုတ်သမားကြားပြဿနာတွေဟာပြေလည်သွားတာမရှိသေးပါဘူး။ဒီပြင်အလုတ်လက်မဲ့ပြဿနာတွေကလည်းဖြစ်ပွားမှုတွေများလာပါတယ်။ဒါတွေဟာဥရေတစ်ခုကိုတေချာလိုက်နာအောင်စက်မှတ်ပေးဖို့အားနည်းနေတာဖြစ်တယ်လို့88မျိုးဆက်ပွင်လင်းလူဖွဲ့စည်းကအလုတ်သမားအရေးလှူရှားနေတဲ့မမမဦးကခုလိုပြောပြတာပါ။
လောက်ခလာတာကိုပေါ့နော်ဆိုးရွားကတတ်မှတ်လိုက်တာက minimal wage အခြေခံလာတာကို3600လို့သတ်မှတ်ပြီးမယ်အလုပ်ရှင်အချို့ကပေါ့နော်ဒီဟာပေါ့မှာသူ့ဘာလို့ ABC အဆင့်3ဆင့်ခွဲပြီးတော့3600 2900 1800စသည်ဖြင့်ပေါ့နော်အဲ့လိုခွဲပြောင်းစိတ်ဖြာပြီးတော့ပေးမယ်ဆိုတဲ့သဘောမျိုးတွေလည်းကျမတို့တွေ့ရတာရှိတယ်နောက်တစ်ချက်ကအချို့သောစက်ရုံအငယ်စားတွေကစက်ရုံပိတ်သိမ်းတာတွေလည်းရှိတယ်အဲ့ဒီပိတ်သိမ်းတဲ့အတွက်ကြောင့်မို့လို့အလုပ်သမားတွေဟာအလုပ်လက်မဲ့ပြဿနာပို့ပြီးတော့ရင်ဆိုင်နေရတာကိုသိကြရပါတယ
်ဒီလိုလက်ရှိတည်ဆဲဥပဒေကိုပြန်လည်ပြင်ဆင်ဖို့နဲ့အသစ်ထပ်မံပြဋ္ဌာန်းဖို့စီစဉ်နေတဲ့ဥပဒေတွေနဲ့ပတ်သက်ပြီးအလုပ်အကိုင်အလုပ်သမားနဲ့လူမှုဖူလုံရေးဝန်ကြီးဌာနကိုအကြိမ်ကြိမ်ဆက်သွယ်မေးမြန်းပေမယ့်ပြန်လည်ဖြေကြားတဲ့သူမရှိခဲ့ပါဘူးရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာအသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်6နာရီခွဲရှိပါပြီတော်တော်ရှင်တို့နားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 40ကိုတို့အပြင်လိုင်းဒိုမီတာ50လိုင်းလံမီတာ190 kHz 1595တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာယူဝက်အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
The role of the extremist monks is very negative in this election, and it's going to be seen that way by the international.
မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်တမန်ဟောင်းရဲ့ပြောကြားချက်ကိုနားဆင်ရတော့အပတ်စဉ်မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံကိုကြားကြရမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုတင်ဆက်ပေးကြပါတယ်။ပထမဆုံးတင်ပြပေးမှာကတော့ The Straits Times သတင်းစာမှာနာမည်ကိုရေးသားထားတဲ့ဆောင်းပါဖြစ်ပါတယ်။ထိုင်းမြန်မာနေဆက်မှာအရင်တုန်းကပြင်းကြီးကြီးငွေစရာကောင်းလာတဲ့နေဆက်ဂိတ်တနေရာဟာအခုတော့အသက်ဝင်လာပြီဆိုပြီးတော့ရေးသားထားတာပါ။အရင်ကဆိုနိုင်ငံသားတွေဖြတ်တန်းသွားလာတာမျိုးမရှိတဲ့နေဂျာဂိတ်ကမြန်မာလူဝင်မှုကြီးကြရေးအရာရှိတွေဟာသူတို့ရဲ့ရုံးခန်းမှာအတိတ်ကျချုပ်ကွန်ပျူတာတွေကိုဖုံးထားတဲ့ plastic အစွတ်တွေကိုအခုမှချွတ်နေကြရတယ်ဆိုပြီးတော့ရေးသားထားပါတယ်။ဆောင်းပါရှင်သွားရောက်ခဲ့တဲ့တဝဲဖွံ့ဖြိုးရေးစီမံကိန်းဒေသဟာနှစ်ပိုင်းအတွင်းအပြောင်းလဲတွေဖြစ်လာတော့မယ်ဆိုပြီးတော့လည်းရေးသားထားပါတယ်။ကိုလိုနီအုပ်ချုပ်ရေးကာလကဒဘွားလို့ခေါ်တဲ့အခုဒဝဲလို့လူသိကြတဲ့မြို့ဟာတနင်္လာရီတိုင်းရဲ့မြို့တော်ဖြစ်ပါတယ်။ဒဝဲဟာမြန်မာနိုင်ငံရဲ့နောက်ဆုံးဘုရင်မင်းဆက်တီဘောဘုရင်ရဲ့ရောက်မှဖြစ်တဲ့မင်းတို့မင်းရဲ့မိပီးခေါင်ဆင်ပြူရှင်မိပီးအကြီးရဲ့အပိုင်နယ်ဖြစ်ပါတယ်။ဒဝဲဟာရန်ကုန်မြို့နဲ့မိုင်ပေါင်း400กว่าပြီးတော့ဓာတ်ရိုက်လျှက်စစ်ဆက်သွယ်ရေးလိုင်းမရှိဘဲနေ့စဉ်လေကြောင်းခီးအဆက်အသွယ်သာရှိပါတယ်။ဒါပေမဲ့ထိုင်းနိုင်ငံရဲ့မြို့တော်ဘန်ကောက်နဲ့ကတော့မိုင်200ကျော်လောက်သာဝေးတယ်ဆိုပြီးတော့ထောက်ပြထားပါတယ်။ဒီနေ့နာရီတိုင်းဟာစီယုံပင်တွေအထွက်များသလိုမုတ်တုံတစ်တောတွေအပြည့်ရှိတဲ့ဒေသလည်းဖြစ်ပါတယ်။အဲ့ဒီဒေသနဲ့ဆက်သွယ်ရေးလမ်းကြောင်းဟာစိန်ခေါ်မှုတွေအများကြီးရှိနေပါတယ်။တချို့တဝက်သားမြန်မာအစိုးရရဲ့ထိန်းချုပ်မှုအောက်မှာသာရှိပြီးတချို့က KNU ကရင်လက်နက်ကိုင်တပုံတွေရဲ့ထိန်းချုပ်မှုအောက်မှာရှိပါတယ်။ဒါပေမဲ့ KNU ဟာမကြခင်မှာအပြည့်ရသဘောတူညီမှုကိုလက်မှတ်ရေးထိုးတော့မှဖြစ်တယ်ဆိုပြီးတော့လည်းရေးသားထားပါတယ်။ထိုင်းနိုင်ငံဘက်မှာလည်းဒဝဲစီးပွားရေးစုံကိုဆက်သွယ်ဖို့အတွက်အဝေးပြေးလမ်းမဖောက်လုပ်ထားပါတယ်ဒီလိုလမ်းမဖောက်လုပ်တဲ့အတွက်လမ်းဘေးတစ်ချောင်းမှာရှိတဲ့တစ်တောတွေထိခိုက်ပါတယ်အထူးသဖြင့်ရောဘာဘင်တွေဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်အပြည့်စုံကို The Straits Times သတင်းစာမှာဖတ်ရှုနေပါတယ
်နောက်ဆက်လက်တင်ပြချင်တာကတော့ German DPA သတင်းဌာနက Kurt Stoss ရန်ရေးသားထားတဲ့သတင်းဆောင်မှဖြစ်ပါတယ်မြန်မာနိုင်ငံကတိုင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲကဆွေးနွေးပွဲကနေထွက်သွားတာကြောင့်တနိုင်ငံလုံးအပြစ်ခတ်ရစေးရေးဆိုတဲ့ကိစ္စဟာပျက်စီးသွားခဲ့ရပြီဆိုပြီးတော့အစချီရေးသားထားတာပါကိုကန့်နဲ့တရုတ်နိုင်ငံနယ်စပ်မှာရှိတဲ့လက်နက်ကိုင်အဖွဲ့၃ဖွဲ့ကိုဒီသဘောတူညီမှုမှာပါဝင်ဖို့အစိုးရဘက်ကမကန့်လှမ်းတာကြောင့်ထိုင်းနိုင်ငံဇင်းမဲ့မျိုးကဆွေးနွေးပွဲဟာဘာမှရှေ့တိုးဆောင်ရွက်နိုင်တာမျိုးမရှိခဲ့ဘူးလို့ရေးသားထားပါတယ်နောက်ဆုံးဆုံးဖြတ်လိုက်တာကတော့ဆယ်ဖွဲ့ဟာအပြစ်ခတ်ရစေးရေးသဘောတူညီမှုကိုလက်မှတ်မထိုးဖို့ဆုံးဖြတ်ခဲ့ကြတယ်လို့ဆိုပါတယ်ဒီလိုတနိုင်ငံလုံးပြစ်ခတ်ရစဲရေးအတွက်ဆွေးနွေးမှုဟာတမရဦးသိန်းစိန်အစိုးရလှုပ်ဆောင်နေတဲ့လုပ်ငန်းစဉ်တွေထဲမှာအလေးထားဆုံးလှုပ်ဆောင်နေတဲ့အရာဖြစ်ပြီးလွန်ခဲ့တဲ့၄နှစ်တာကာလတစ်လျှောက်လုံးကြိုးပမ်းနေကြတာလည်းဖြစ်ပါတယ်လို့យေတာထားပါတယ်အပြည့်အစုံကို DPA သတင်းဌာနရဲ့ online မှာဖတ်ရှုနိုင်ပါတယ်ရှင်
ရရှိမြန်ပြန်မြန်မာတန်းသားလက်နက်ကိုင်အဖွဲ့စည်းတီတီကဒီထိပ်သီးခေါင်းဆောင်တွေရဲ့ညီလာခံအတွင်းမှာဒီတနင်္ဂနွေလုံးပြစ်ခတ်ရစေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးဖို့ကိစ္စမှာသဘောကိုလဲပြီးတော့တန်းသားထိပ်သီးခေါင်းဆောင်တွေပါဝင်တဲ့ဒီအပြစ်ခတ်ရစေးရေးညှိနှိုင်းရေးအဖွဲ့ ST ကိုဖျက်သိမ်းလိုက်ပြီးဖြစ်ပါတယ် NCA သဘောတူညီချက်နဲ့ပတ်သက်လို့လည်းဒီခုနှစ်ဖွဲ့ကပဲလက်မှတ်ထိုးပြီးတော့တန်းသားအများစုကတော့လက်မှတ်မထိုးဘူးဆိုတာမို့လို့မြန်မာအစိုးရအနေနဲ့ရည်မှန်းနေတဲ့ဒီရွေးကောက်ပွဲမတိုင်ခင်တနင်္ဂနွေလုံးအပြစ်ခတ်ရစေးရေးသဘောတူညီချက်စာချုပ်ချုပ်ဆိုနိုင်မှုဆိုတဲ့အလားအလာဟာမိမ့်မိန်လာရပါတယ်အဲ့တော့ဒီတနင်္ဂနွေလုံးပြစ်ခတ်ရစေးရေးအခြေအနေညီညာရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တုံးတက်မဲ့ကျွန်တော်ဆွေးနွေးပွဲတက်ကိုအခုစနေနေ့ညပိုင်းဒေအိုင်လီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမများလူတွေသတော်ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလူတာကိုမိများလူတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကျွန်တော်တို့စီကိုပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923823554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမဲ့သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
စနေညပိုင်းမှာထုတ်လွှင့်မဲ့တရရဲ့လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့ဖိတ်ခေါ်လိုက်ပါရခင်ဗျာ။အခုတော့အင်္ဂလိပ်စာသင်ခန်းစာလေ့လာကြအောင်ပါ။မနေ့ခင်းတိုင်းနားဆင်နေကြ American Indian အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်။ဒီနေ့မြေတွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက bite bite ကကိုက်ထားတာ the the bullet bullet ကတော့ကြည်စန်းလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်တစ်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စန်းကိုကိုက်ထားတာပေါ့ရှင်။ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်အတွင်းကပါ1860ခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူနေအောင်တိုက်ထားဖို့ဝစ်စကီအရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီတော့နေပတ်သက်လို့ George Grobe ဥမာကိုနားဆင်ကြကြရအောင
် When the demand was down, US automakers had to bite the bullet and cut jobs.
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ company တွေဟာအန်ကျိပြီးမလုပ်ချင်ပေမဲ့လို့လေအလုပ်အကိုင်းတွေကို short ချခဲ့ရတယ်လို့အထည်ပင်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
When the demand was down, U.S. automakers had to bite the bullet and cut jobs.
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ? Bite
the bullet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးပါတော့မယ်။ဒီမိုကရေစီဆိုတာစန့်ကျင်ဘက်တွေနဲ့ညှိနှိုင်းဆောင်ရွက်ရတဲ့စနစ်ဆိုတာမြန်မာတွေနားလေသဘောပေါက်ဖို့လိုသေးတယ်။လူပုဂ္ဂိုလ်တဦးတယောက်ကိုအာမကိုပဲ institution တွေအဖွဲ့အစည်းအဆောက်အုံတွေခိုင်မာအောင်လုပ်ဖို့ပြည်သူတွေကိုအားကိုကိုးနိုင်တဲ့အဆင့်ရောက်ဖို့အဝေးကြီးလိုသေးတယ်လို့မြန်မာနိုင်ငံဆိုင်ရာ American အဆင့်မြင့်တတမန်အငိမ့်စာပရက်ဆီလာကလပ်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံရွေးကောက်ပွဲအကျိုးအထူးစီစဉ်ဖြစ်ပရက်ဆီလာကလပ်နဲ့ဦးကျော်စန္ဒာဆက်သွယ်မေးမြန်းထားတာကိုပထမပိုင်းအနေနဲ့ခုနားဆင်နိုင်ကြပါပြီခင်ဗျာ
မင်္ဂလာပါပရက်ဆီလာ
မင်္ဂလာပါရှင်နေကောင်းလားရှင်
ကောင်းပါတယ်ခင်ဗျာကောင်းပါတယ်ပရက်ဆီလာဘာနေကောင်းလား
ကောင်းပါတယ်
ပရက်ဆီလာပထမဆုံးမေးချင်တာကတော့အခုရွေးကောက်ပွဲကျင်းပတော့မယ်ဆိုတော့မြန်မာနိုင်ငံကိုကဘာကစောင့်ကြည့်နေကြပါလားဒီညမှာမြန်မာနိုင်ငံဟာစစ်မှန်တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲတဲ့အတွက်ရွေးကောက်ပွဲကိုအမှန်တကယ်ကျင်းပပေးနေတာပါဆိုတာနိုင်ငံကယုံကြည်အောင်လုပ်နိုင်မယ်လို့ထင်ပါလား
This election is critical not just
ဒီရွေးကောက်ပွဲဟာတိတ်ကိုအရေးကြီးပါတယ်နိုင်ငံတကာအတိုင်းအဝန်းအတွက်တာမကမြန်မာနိုင်ငံအတွက်လည်းတည်ရရှိရေးကိစ္စတစ်ရပ်ပါမြန်မာနိုင်ငံမှာဒီလိုရွေးကောက်ပွဲမျိုးအရင်ကမတွေ့ကြုံခဲ့ဘူးသေးတော့ဒါဟာလွတ်လပ်မျှတပါမလားဆိုတော့ကျွန်မအနေနဲ့မပြောနိုင်ပါဘူး။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒီရွေးကောက်ပွဲဟာနိုင်ငံတကာစံနှုန်းတွေနဲ့အတော်အသင့်ကိုက်ညီမယ်လို့တွေ့ထားကြပါတယ်။နိုင်ငံတကာအကဲခတ်တွေဖြည်းရင်းကစောင့်ကြည့်လေ့လာသူတွေလေ့ကျင့်သင်တန်းပေးမှုတွေရှိထားလို့ခိုင်လုံစိတ်ချရတဲ့ရွေးကောက်ပွဲဖြစ်လာနိုင်တဲ့အလားအလာလည်းပိုများပါတယ
်။ဒါပေမဲ့စူရဥရှင်မန်ကိုဒီကံပြိုးပါတီထိတ်တန်းရထူကဖယ်ရှားလိုက်တဲ့ပုံစံဟာစိုးရင်စရာဖြစ်တယ်ဆိုပြီးတော့ဒုတိယနိုင်ငံကြီးဝန်ကြီးဒန်နီယယ်ရာဆယ်ကဆိုပါတယ်ဒါကိုကြည့်ရင်အလားတူဖြစ်ရမျိုးပေါ့လေတကယ်လို့ရွေးကောက်ပွဲရဲ့ရလဒ်ဟာလည်းပဲသူတို့စိတ်တညာမဖြစ်ရင်ဒီလိုမျိုးလုံနိုင်တယ်ဆိုတာပြသလိုက်ခြင်းပဲလို့ကျွန်တော်ယူဆလို့မရဘူးလားခင်ဗျာ
I think you have to make a distinction between
လက်ရှိစစ်တပ်နဲ့စစ်တပ်ကလူဟောင်းနိုင်ငံရေးသမားတွေကိုတော့ခွဲခြားပြီးတော့ရှုမြင်တင်တယ်လို့ထင်ပါတယ်သူရဥရှင်မန်ကိစ္စကပါတီရင်းပြဿနာသာဖြစ်ပါတယ်။တက်ချုံမဲအောင်လာရဒီကိစ္စသူနဲ့မဆိုင်ဘူးဆိုတာသက်သေပြနိုင်မှုအတွက်အတော်လေးကိုကင်းကင်းရှင်းရှင်းနေပြခဲ့ပါတယ်။ပြီးတော့အဲ့ဒီဖြစ်ရမှာ uniform ဝင်စစ်သားတွေတိုက်ရိုက်ပါဝင်ခဲ့တာလည်းမရှိဘူးလို့ကျွန်မသဘောပေါက်ထားပါတယ်။လက်ထောက်ဝန်ကြီး Russell ကစိုးရိမ်ပွဲလို့ပြောတဲ့ကိစ္စဟာဥရွှေမန်ကိုယာရုကဖဲပုံဖဲနည်းဖြစ်ပါတယ်။လုံခြုံရေးတွေထူးထူးထပ်ထပ်ချထားတဲ့ကိစ္စဖြစ်ပါတယ်။ဒါဟာစစ်အုပ်ချုပ်ရေးခေတ်ကလုံနည်းလုံဟန်ဖြစ်ပါတယ်။ဒါဟာလက်မခံနိုင်တဲ့ကိစ္စပါ
။ဒါပေမဲ့ပရစီလာမြို့ကတော့တချုပ်မင်းအောင်မင်းဟာသူမပါဘူးလို့ထင်ရအောင်တမင်တကာအဲ့ဒီနေ့မှရှောင်ထွက်သွားတာလို့ပြောနေကြတ
ယ်။ကျွန်မလည်းဒါကိုပဲပြောတာပါ။ဒီလိုဖြစ်တော့မယ်ဆိုတာသူသိတယ်။ဒါမဲ့လည်းဓာတ်ရိုက်မပါဝင်ဘူးဆိုတာပြသလိုက်တာပါ။စစ်တပ်အနေနဲ့ဘယ်ဒီမိုကရေစီကိုပြောင်းပြောင်းဒါဟာစီကံတကြဖြစ်ဖို့လိုလားတယ်ဆိုတာကတော့ရှင်းနေပါတယ်။စီကံတကြဆိုတာဟာလည်းဖြစ်စဉ်တချို့ကိုသူတို့စစ်တပ်ကထိန်းချုပ်ရမယ်ဆိုတာဖြစ်ပါတယ်။ဒီလိုမျိုးထိန်းချုပ်မှုမျိုးကစစ်တပ်နောက်မဆုတ်သေးသမျှတော့ဒီမိုကရေစီဖြစ်မလာနိုင်ပါဘူ
းဒီရွေးကောက်ပွဲမှာနိုင်ငံတကာအစိုင်းအဝိုင်းရဲ့အခန့်ကဏ္ဍကလည်းသိအရေးကြီးပါတယ်ဒါပေမဲ့အမေရိကန်ပြည်ထောင်စုက free and fair elections ဖြစ်ရမယ်လို့မဆုံးနှုံးတော့ပဲနဲ့ all inclusive ဖြစ်ရမယ် credibility ရှိရမယ် transparent ပွင့်လင်းမြင်သာမှုရှိရမယ်စသဖြင့်ပြောလာနေပါတယ်ဒါဟာအမေရိကန်ပြည်ထောင်စုရဲ့သတ်မှတ်ထားတဲ့စံကိုလျှော့ပြီးတော့ပြလိုက်သလားဆိုတာလည်းပဲတချို့ကပြောကြပါတယ်ခင်ဗျာဘယ်လိုသွားပါလဲ
No, I think it's correcting language because free and fair.
ဟုတ်ပါဦးရှင်။ဒီအသုံးအနှုန်းကိုမှန်မှန်ပြန်ပြင်လာလို့ပဲထင်ပါတယ်။ Free and fair လွတ်လပ်ပြီးတော့တရားမျှတတယ်ဆိုတာဟာ level playing field ညီညာတဲ့ကစားကွင်းမှာခြေထူရီထူရှင်ပြိုင်တယ်ဆိုတဲ့သဘောပါ။အခုဟာအဲ့လိုမဟုတ်ပါဘူး။နိုင်ငံရေးမှာစစ်တပ်က25ရာခိုင်နှုန်းပါဝင်ရမယ်လို့ဖွဲ့စည်းပုံကဆိုထားလို့တော့လွတ်လပ်မှုလည်းမရှိ၊မျှတမှုလည်းမရှိပါဘူး။ဖွဲ့စည်းပုံကတစ်ဖက်ကိုအသာပေးထားလို့အခြေလူကြီးတို့မဟုတ်တော့ပါဘူး။ဒါကြောင့်မလို့ free and fair လို့သုံးမဲ့အစားအမေရိကန်နဲ့အခုကုလသမဂ္ဂကသုံးလာတယ်လို့မျိုး credible ခိုင်လုံစိတ်ချရသော inclusive အားလုံးပါဝင်နိုင်သောနဲ့ transparent ပွင့်လင်းမြင်သာမှုရှိသောဆိုပြီးတော့သုံးတာပို့ပြီးတော့တင့်တော်ပါတယ်။ဒါတွေဟာစံသတ်မှတ်ချက်တွေပါ
။ဒီလိုဆိုရင် inclusive ဆိုတာဘာကိုဆိုလိုတာလဲပရစီလာ။ဒေါန်ဆန်းစုကြည်သမရအဖြစ်အရွေးခံပိုင်ခွင့်ကိုဆိုလိုသလား။
ဒီကိစ္စကတော့ကျမတို့ဘာမှမတတ်နိုင်တဲ့ကိစ္စပါ။ဒါ American ပြည်အောင်စုနဲ့မဆိုင်ပါဘူး။မြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်နဲ့သာသက်ဆိုင်ပါတယ်။ဖွဲ့စည်းပုံကိုပြောင်းလဲဖို့ကသူတို့တာဝန်ပါ။ American ကဘာမှမလုပ်နိုင်ပါဘူး
။ဆိုရင်အဲ့ဒါကိုရှင်းမအောင်အဲ့တော့ All inclusive အားလုံးပါဝင်ရမယ်ဆိုတာ American ကဘာလို့ယူပြီးပြောတာလဲခင်ဗျာ
။ Inclusive. What it means.
All inclusive မဟုတ်ပါဘူး။ Inclusive ပါ။ဆိုလိုတာကနိုဝင်ဘာရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်လို့တဲ့နိုင်ငံရေးပါတီတွေအားလုံးပါဝင်ခွင့်ရှိရမယ်။ဒါမျိုးက2010ရွေးကောက်ပွဲတုန်းကရောပြီးခဲ့တဲ့ရွေးကောက်ပွဲမှာပါမရှိခဲ့ပါဘူး။နောက်တစ်ခုကဒီရွေးကောက်ပွဲပြီးကာလအစိုးရဟာ inclusive ဖြစ်ရမယ်။ခုလက်ရှိအစိုးရလိုသူတို့လူကြီးတွေပါဝင်တဲ့အစိုးရမဖြစ်စေဘူး။လွှတ်တော်မှာအမတ်ဦးရေတော်တော်များများရထားတဲ့ပါတီတွေကလည်းအစိုးရထဲမှာပါဝင်ရမယ်ဆိုတာပဲဖြစ်ပါတယ်။ဒီ inclusive ဆိုတာကဒေါ်ဆန်းစုကြည်သမရဖြစ်ပိုင်ခွင့်ရှိမရှိဆိုတာနဲ့လုံးဝမဆိုင်ပါဘူး
။နောက်တစ်ခုမေးချင်တာကမြန်မာနိုင်ငံမှာအခုလာမဲ့ရွေးကောက်ပွဲနဲ့အမေရိကန်မှာနောက်နှစ်ကျင်းပမဲ့ရွေးကောက်ပွဲဘယ်လိုဆက်ဆက်နေတယ်လဲဆိုတာကိစ္စဖြစ်ပါတယ်။အဲ့ဒီကတော့တောက်ပါလိမ့်မယ်။ဒါပေမဲ့ကျွန်တော်ဆိုတာကမြန်မာပြည်မှာအမျိုးသားဒီမိုကရေစီဖွဲ့ချော်အနိုင်ရမယ်။အမေရိကန်မှာ Republican Party ကနိုင်ငံရဲဆိုတော့ဘယ်လိုဖြစ်သွားနိုင်လဲ။
I think that US policy towards Burma.
မြန်မာနိုင်ငံဆိုင်ရာ American မူဝါဒကပါတီနှစ်ခုလုံးနဲ့သက်ဆိုင်တဲ့ကိစ္စလို့ထင်ပါတယ်။ Republican အမတ်တွေကသမ္မတ Obama နဲ့နိုင်ငံသားရေးဝန်ကြီး Hillary Clinton တို့မြန်မာဘက်ကိုတိမ်ညွတ်တာသိပ်ပြီးတော့မြန်လွန်းနေ၊ပိတ်ဆို့တန်ခတ်မှုတွေရှော့ချတာမြန်တယ်လို့ဆိုခဲ့ကြပါတယ်။ဒါကဒီဘက်ကပြည်ရင်းနိုင်ငံရေးပါ။ဒီကိစ္စကလည်းမြန်မာရွေးကောက်ပွဲရလဒ်မှာအဖြေထွက်နိုင်ပါတယ်။ကျွန်မအထင်ကတော့ America မှာ Republican ပဲတက်တဲ့ Democrat ပဲတက်တဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကတော့မြန်မာနိုင်ငံကအဖြစ်အပျက်အခြေအနေတွေပေါ်မှာပဲမူတည်မယ်လို့ထင်ပါတယ်
။နောက်ပရစီလာကမြန်မာနိုင်ငံမှာဝိုင်းရင်တန်တမန်တူအဖြစ်နဲ့နှင်းနှင်းချီပြီးနေကြရတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ဆိုတော့မြန်မာတွေရဲ့ဇယိုက်သဘာဝတွေကိုလည်းတော်တော်သဘောပေါက်တယ်လို့ကျွန်တော်နားလည်ပါတယ်။ဆိုတော့မြန်မာတို့ရဲ့နိုင်ငံရေးဇယိုက်သဘာဝကိုကျွန်တော်မိကျင်ပါတယ်ဒီညမှာ။ဒီမြန်မာလူမျိုးတွေဟာမြန်မာပြည်သူတွေဟာဒီမိုကရေစီနဲ့ထိုက်တန်ပြီလို့ပရစီလာသုံးသပ်ပါသလား။ပွင့်ဝင်လင်းလင်းပြောသမှာ။
Well, as I said, every democracy is different.
ကျွန်မစောစောကပြောခဲ့သလိုပါပဲ။ဒီမိုကရေစီနိုင်ငံတိုင်းမှာသူစရိုက်နဲ့သူရှိကြတာပါ။နောက်ပြီးတော့မြန်မာနိုင်ငံဟာကျမတို့စီကဒီမိုကရေစီကိုဘယ်အတိုင်းအတာအထိရောက်ရှိနိုင်မယ်။ဘယ်လောက်ကြာကြာအချိန်ယူရမယ်ဆိုတာလဲနိုင်ငံတကာအနေနဲ့လက်တွေ့မကျတဲ့ခံမှန်းချက်မျှော်မှန်းချက်တွေအများကြီးရှိနေတာပါ။ American နဲ့တူတဲ့ဒီမိုကရေစီအစ်စ်မျိုးတော့ဘယ်တော့မှမရောက်ရှိနိုင်ဘူးဆိုတာလဲဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဘလို့ဒီမိုကရေစီမျိုးကျင့်သုံးမယ်ဆိုတာနိုင်ငံလိုက်ကိုယ့်ဟာကိုယ်ဆုံးဖြတ်ကြတာပါ။ဒီမိုကရေစီဆိုတာကိုနိုင်ကလည်းတနေရာထဲမှာတည်တဲ့နေတာမဟုတ်ပါဘူး။ ကျွန်တော်တို့အမေရိကန်ပြည်အောင်စုကိုပဲကြည့်ပါဒီနေ့ဒီမိုကရေစီဟာလွန်ခဲ့တဲ့နှစ်ညကဒီမိုကရေစီနဲ့လုံးဝခြားနားသွားပါပြီတိတ်ကိုကွဲလွဲသွားပါပြီဟိုတုန်းကဆိုရင်ကျွန်တွေဆက်ပြီးတော့ရှိနေခဲ့ပါတယ်ဒါကြောင့်လို့နိုင်ငံတစ်ခုဟာဒီမိုကရေစီကိုဘယ်အခြေအနေဆိုရင်ရောက်ပြီလို့အတိအကျမပြောနိုင်ပါဘူးလှုပ်ရှားရင်းနဲ့ရွေးနေတာပါမြန်မာပြည်သူတွေအနေနဲ့ဒီမိုကရေစီစနစ်ရဲ့အလှည့်ပြောင်းအရှုပ်ထွေးတွေကိုအပြည့်အဝနားလည်သဘောပေါက်ကြတယ်လို့ကျွန်မမထင်ပါဘူးအစင်းသဖြင့်အပေးယူလို့ညှိနှိုင်းရတာတွေဒီမိုကရေစီမှာရှိတဲ့စံကျင်ဘက်သဘောတွေကိုအပြည့်အဝသဘောပေါက်ကြမယ်မထင်ပါဘူးစံကျင်ဘက်ဆိုရင်ပဲအဖြတ်သဘောသာဖြစ်တယ်ဒီမိုကရေစီရဲ့သဘောတဘာဝလို့နားလည်ကြလိမ့်မယ်လို့မထင်ပါဘူးတကယ်တော့စံကျင်ဘက်သဘောဆိုတာဒီမိုကရေစီရဲ့အရေးကြီးတဲ့အစိတ်အပိုင်းတစ်ခုပါအစိုးရအဖွဲ့အစည်းတွေမှာဒါကိုညှိရပါတယ်ဒီမိုကရေစီအတွက်အရက်ဖက်အဖွဲ့အစည်းတွေနဲ့အစိုးရကြောင်မှလည်းညှိနှိုင်းကြရပါတယ်ဒါတွေဟာဒီမိုကရေစီဖြစ်စဉ်တွေပါ
ဆိုဒီမိုကရေစီဆိုတာဟာဆန့်ကျင်ဘက်သဘောတွေရှိရယ်ဆန့်ကျင်ဘက်သဘောတွေဟာဒီမိုကရေစီဖြစ်တယ်ဆိုတာကိုလက်မခံနိုင်ရသေးဘူးဆိုတော့ဒါဟာမြန်မာပြည်သူသာမန်လူကိုပြောတာလားဒါမှမဟုတ်ထိပ်ပိုင်းကနိုင်ငံရေးလောကကအာဏာပိုင်အတိုင်းအတာကိုပြောတာလားခင်ဗျာ
Everybody I'm not making a distinction between the elite and the
လူတိုင်းမှာပဲကျမအနေနဲ့သာမန်ပြည်သူအစ်စ်မြင့်အတိုင်းဝိုင်းမခွဲခြားခြင်းမအောင်ဒါကိုဘယ်သူမှအလေးချင်မရှိကြပါဘူးဒီမိုကရေစီဆိုတာဘလို့ဆိုတာသဘောပေါက်နားလည်ဖို့အတွက်တိတ်ပြီးတော့အချိန်ယူရပါတယ်။ကမ္ဘာမှာဒီမိုကရေစီပုံစံမှားတွေအများကြီးရှိနေပါတယ်။အထူးသဖြင့်လူကြိုက်များတဲ့အာဏာရှင်တွေကချုပ်ကင်ထားတဲ့နေရာ၊ဗင်နီဇွဲလားကဟျူဂိုချာဗက်စ်လိုလူမျိုးပါ
။ဒါမဲ့ပရစီလာဟျူဂိုချာဗက်စ်ကလူထုကရွေးကောက်တင်မြှောက်ခြင်းခံလာရတဲ့ထောင်ဆောင်တယောက်ဖြစ်ပါမယ်နော်
။ Populist ဆိုတာအဲ့ဒါကိုကျွန်မပြောချင်တာပါ။ဒါဟာလူထုကိုယ်၌ကအာဏာရှင်အုပ်ချုပ်ရေးမျိုးနဲ့ပိုပြီးတော့နေသားတကျဖြစ်နေတဲ့အတွက်ဖြစ်လာရတာပါ။ဒါကြောင့်လည်းပဲ institution လို့ခေါ်တဲ့အဖွဲ့အစည်းခိုင်မာမှုတွေအဆအုံတွေလိုတယ်လို့ပြောတာပါဒါမှလူတို့အနေနဲ့သူတို့ဟာသူတို့စီမံအုပ်ချုပ်နိုင်တယ်ထိတ်ဆုံးမှအာဏာရှင်တယောက်ရှိနေစရာမလိုဘူးဆိုပြီးတော့ဖြစ်လာကြမှာပါမြန်မာပြည်သူလူတို့ဟာဒီအဆင့်ကိုရောက်ဖို့အဝေးကြီးလိုပါသေးတယ
်ဒီကိစ္စမှာအဲ့ဒါလို institution တွေခိုင်မာအကောင်လာအောင်ပုဂ္ဂိုလ်ရေးစိက္ကကိုယ်ဝယ်ခံနေရတဲ့လူပုဂ္ဂိုလ်တွေကိုယ်၌ကတော့ဘယ်လောက်ထိတာဝန်ရှိရထင်ပါလဲ
Oh I think as long as you have
လူတို့ကခေါင်းဆောင်မှုတွေလူတို့တယောက်ကိုတောင်အားထားနေသမျှဆိုရင်တော့အဲ့ဒီခေါင်းဆောင်မှာတာဝန်ရှိရလို့ထင်ပါတယ်အဖွဲ့အစည်းအဆောက်အုံပို့ပြီးခိုင်မာလာအောင်လို့အဲ့ဒီပုံကောလုပ်ရပါလိမ့်မယ်မြန်မာပြည်မှာလွန်ခဲ့တဲ့9နှစ်အတွင်းဒီလိုရက်တွေကျွန်မတွေ့ခဲ့ရပါတယ်သူရဦးရွှေမန်းအနေနဲ့လွတ်တော်အားကောင်းလာအောင်လို့လုပ်တဲ့ကိစ္စဟာအမတန်ထိရောက်မှုရှိပါတယ်လွတ်တော်ဟာလူတို့အတန်ဖြစ်တဲ့အတွက်အားကောင်းခိုင်မာဖို့လိုအပ်ပါတယ်အာဏာရှင်ဒီမိုကရေစီမှာလွတ်တော်အင်အားမကောင်းပါဘူးအုပ်ချုပ်ရေးကြီးခဲ့တာအင်အားကြီးမှပါတယ်2008ဖွဲ့စည်းပုံကိုကြည့်ရင်လက်ညှိုးထောင်ကောင်းကြီးလွှတ်တော်ကိုဖော်ဆောင်ထားတာတွေ့ရပါလိမ့်မယ်အုပ်ချုပ်ရေးအာဏာကိုမြင့်ထားတယ်ဒါကိုသူရဦးရွှေမန်းပြောင်းပြစ်ခဲ့ပါတယ
်အတိုက်ခံဘက်မှာလည်းဒေါအောင်ဆန်းစုကြည်ဟာလူပုဂ္ဂိုလ်ရေးအရ NLD ဆိုတဲ့ပါတီအဆောက်အုံနဲ့ပူပြီးလူကြောင်ညားမနေဘူးလားပရစီလာ
Right that's because people still look to individuals furthermore
မှန်ပါရှင်ဒါဟာလူတို့ကပုဂ္ဂိုလ်တူချင်းကိုကြည့်တဲ့သဘောပါဒါထက်ပိုပြီးတော့အရေးကြီးတာကသူဟာစံပြမီးရှုတစားမှာအပြောဆိုသိကောင်းတယ်လူလူစကားပြောရမှာထူးခြားထက်မြက်တယ်လူလူနားဝင်အောင်လို့နားလည်အောင်လို့ရှင်းရှင်းလင်းလင်းပြောနိုင်တယ်ဒီမိုကရေစီအတွက်ဘာလို့လဲဘာပြောရမလဲဆိုတာသိတယ်ဒီလိုအချိန်မျိုးမှာဒီလိုခေါင်းဆောင်မျိုးရတာမြန်မာပြည်သိပ်ပြီးတော့ကန့်ကောက်ပါတယ်သူဟာတိုင်းပြည်အတွက်မရှိမဖြစ်ပါဒေါအောင်ဆန်းစုကြည်မရှိရင်မြန်မာနိုင်ငံဒီလိုအခြေအနေမျိုးရောက်လာနိုင်မှာမဟုတ်ပါဘူး
ဥကြောစံသာစီစဉ်တင်ဆက်တဲ့အပတ်စဉ်မြမအရေးသုံးသက်ချက်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာရှေ့လာမဲ့သတင်းပတ်ဒုတိယပိုင်းထုတ်လွှင့်တဲ့အခါမှာတော့ရွေးကောက်ပွဲနဲ့အစိုးရတစ်ဖွဲ့စည်းရေးတိုင်းဒါပြဿနာပြည်လဲရေးအလားအလာစတဲ့ဆွေးနွေးမှုတွေကိုနားဆင်ကြရမှာဖြစ်ပါတယ် VOA American တန်ရဲ့ကြာတာပတိနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ် VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလို့တည်တချင်းနေတောင်းခံခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့bamis@voanews.com ပဲဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်အခုတစ်ပတ်အစီအစဉ်မှာတော့ Fulbright ပညာသင်ဆုရပြီးတော့ American Tech ကတူမှာမဟာဘွဲ့တင်းနှန်းလာတက်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကကိုအောင်ကိုဇော်ဘာယုံကြည်တယ်လဲဆိုတာကိုပြောပြပေးမှာဖြစ်ပါတယ်မမိုးဖြူစီစဉ်တင်ဆက်ထားတာပါ
ဘာကြီးမှာ globalization ဟာအခွင့်အရေးတွေကိုဖန်တီးပေးနေတယ်လို့စင်ခေါ်မှုတွေကိုလည်းဖြစ်ပေါ်စေတဲ့အတွက်ဖွံ့ဖြိုးတဲ့နိုင်ငံတွေဟာကမ္ဘာနိုင်ငံကြီးတွေနဲ့ရင်းမှောင်တန်းနိုင်မှုအတွက်ပညာရေးကိုအထူးလေးပေးသင့်ပါတယ်။ကျွန်တော်ပြောလိုတဲ့ပညာရေးဆိုတဲ့နေရာမှာ formal education လို့ခေါ်တဲ့ကျောင်းပညာရေးတက္ကသိုလ်ပညာရေးပါတယ်လို့ self education လို့ခေါ်တဲ့မိမိကိုယ်ကိုလေ့လာစီးပွားတဲ့ပညာရေးကလည်းအရေးကြီးတယ်လို့ကျွန်တော်ပြောလိုပါတယ်။ဥပမာကျွန်တော်မြန်မာနိုင်ငံမှာဆိုလို့ရှိရင်ပညာရေးပြည်ပြောင်းပြောင်းလဲဖို့အတွက်ကျောင်းသားရွယ်လူငယ်တွေကစပြီးတော့လေ့ကျင့်ပေးသင့်တယ်လို့ကျွန်တော်မြင်ပါတယ်။ကျောင်းကျောင်းသားတွေမှာအဓိကလိုအပ်နေတဲ့ skill ကတော့ critical thinking လို့ခေါ်တဲ့စဉ်းစားချင်းချိန်ဝေဖန်တတ်တဲ့စွမ်းရည်ဟာအဓိကလိုအပ်နေတယ်လို့ကျွန်တော်မြင်ပါတယ်။ဒါကြောင့်လူငယ်တွေကိုစာဖတ်ဝါသနာထက်သန်လာစေဖို့နဲ့စာဖတ်စွမ်းရည်တိုးတက်လာစေဖို့အတွက်အလေးပေးဆောင်ရွက်တင်ပါတယ်။အဲ့လိုဆောင်ရွက်ဖို့အတွက်ပထမဆုံးအနေနဲ့ကျွန်တော်မြင်လာတော့စာရှိတဲ့တွေအများကြီးစောက်ပေးသင့်တယ်လို့ကျွန်တော်မြင်ပါတယ်။နောက်ပြီးတော့လူငယ်တွေစာဖတ်ဝါသနာပါလာစေဖို့အတွက်ကမ်ပိန်းတွေပြုလုပ်တာတို့ဟောပြောဝဲတွေပြုလုပ်တာတို့လည်းအများကြီးပြုလုပ်တင်ပါတယ်။နိုင်ငံတကာနိုင်ငံဟာတဘာဝတရားစာတအရင်မြစ်ဘလောက်ပဲရှိနေပါစေ။ဒီကျဆွေးရည်ပြေဝါတွေလူသားအရင်မြစ်မရှိဘူးဆိုလို့ရှင်အဲ့ဒီနိုင်ငံဟာတိုးတက်ဖို့အရန်ကိုခက်ခဲပါလိမ့်မယ်။ကျွန်တော်အရန်ကြိုက်တဲ့တောင်အာဖရိကခေါင်းဆောင်နက်ဆန်မန်ဒီလာပြောခဲ့တဲ့စကားတစ်ခုရှိပါတယ်။သူပြောခဲ့တာကတော့ Education is the most powerful weapon to change the world. ကဘာကြီးကိုပြောင်းလဲပေးမယ်အင်အားအကြီးဆုံးလက်နက်ဟာပညာရေးပဲဖြစ်တယ်လို့သူပြောခဲ့ပါတယ်။အဲဒီစကားလေးကိုကျွန်တော်အရန်ဆိုင်ပါတယ်။တချို့ပြောကြတာကတော့ပညာရေးဆိုတာဟာအသိပညာအသက်ပညာတွေနဲ့စွမ်းရည်တွေကိုမျိုးဆက်တစ်ခုကနေနောက်မျိုးဆက်အသစ်တစ်ခုကိုလက်ဆင့်ကမ်းပေးတာလို့ပြောကြပါတယ်။အဲဒါလည်းအတိုင်းအတာတစ်ခုကြီးမှန်တယ်လို့ကျွန်တော်မြင်ပါတယ်။ဒါပေမဲ့ကျွန်တော်ရဲ့အမြင်ကတော့ပညာရေးဆိုတာတီထွင်ဖန်တီးတတ်အောင်အကြီးခေါ်ရင်းတလာအောင်မိမိကိုယ်ကိုစဉ်းစားချင့်ချိန်တတ်အောင်လေ့ကျင့်ပေးတာကိုဒါအဓိကပညာရေးလို့ကျွန်တော်မြင်ပါတယ်။အဲဒီလိုအတွေးခေါ်ရင်းတလာအောင်လေ့ကျင့်ကျူးထောင်ပေးမှသာလျှင်ကျွန်တော်တို့ဒီကဘာကြီးကိုဒီထက်ပိုကောင်းတဲ့နေရာတစ်ခုဖြစ်အောင်ဒီထက်ပိုပြီးတော့ငြိမ်းချမ်းတဲ့ဒီထက်ပိုပြီးတော့တိုးတက်တဲ့နေရာတစ်ခုဖြစ်အောင်ကျွန်တော်တို့အကုန်လုံးဝိုင်းဝန်းပြီးတော့အကောင့်ထဲပေါင်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။ဘာစင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။တော်ရရှင်လို့နားဆင်ခဲ့ရတာကတော့Fulbright တင်ပညာသင်ဆုရရှိပြီးတော့ American Tech တို့မှာမဟာဘွဲ့လာပြီးတော့သင်တန်းတက်နေတဲ့ရခိုင်ပြည်နယ်ကကိုအောင်ကိုဇော်ဘာကိုယုံကြည်တယ်လဲဆိုတာကိုတင်ပြသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
မြန်မာနိုင်ငံကရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေအနေနဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့စီရင်ပေးထားတဲ့ကိုယ်စားလှယ်လောင်း6000ကျော်ကိုတက်မှတ်တဲ့အရေးအချင်းတွေနဲ့ကိုက်ညီမှုရှိမရှိစစ်ဆေးခဲ့ပြီးပါပြီ။မြန်မာလွတ်တော်အမတ်နေရာပေါင်း1180နေရာအတွက်နိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်တွေနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း300ကျော်စီရင်ပေးသွင်းခဲ့ပါတယ်။ကိုယ်စလဲလောင်းတွေရဲ့အရေးချင်းတွေကိုစစ်ဆစ်ခဲ့တဲ့အချိန်ဟာကြာမြင့်ပြီးရှုပ်ထွေးခဲ့တယ်လို့ထုတ်ပြန်ကြေညာခဲ့တဲ့ကိုယ်စလဲလောင်းပါဝင်ရှင်ပြိုင်ခွင့်ပြုမပြုဆုံးဖြတ်ရမှာလဲတရားမျှတမှုမရှိဘူးဆိုတာတွေ့ရပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကနေကိုယ်စလဲလောင်းတရားကျော်ကိုပယ်ချခဲ့တဲ့အထက်ကတဝက်ကျော်ကိုနိုင်ငံသားဖြစ်ခွင့်မှုအပေါ်အခြေခံပြီးပယ်ချခဲ့တာပါ။ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တအုပ်ဖြစ်သူကိုယ်စလဲလောင်းတအုပ်ဟာဆိုရင်2010ကတည်းကတီတူလွတ်တော်အမတ်ဖြစ်နေပေမဲ့လည်းနိုင်ငံသားဖြစ်ခွင့်အချက်အလက်တွေနဲ့ကိုက်ညီမှုမရှိဘူးဆိုတဲ့စွဲချက်နဲ့2015ရွေးကောက်ပွဲအတွက်ပယ်ချခံခဲ့ရပါတယ်။လွတ်တော်ကိုယ်စားလှယ်လောင်းတွေနဲ့ပတ်သက်တဲ့တက်မှတ်ချက်အရေးချင်းမပြည့်မှုနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းဖြစ်နေတယ်လို့အခြေအနေတွေကိုလည်းအနီးကပ်စောင့်ကြည့်နေပါတယ်။မွတ်စလင်လွတ်တော်ကိုယ်စားလှယ်လောင်းအားလုံးလူလူဟာအရေးချင်းမကိုက်ညီသူတွေဖြစ်နေတာတွေ့ရပေမဲ့သူတို့တွေဟာနိုင်ငံသားဖြစ်ခွင့်ဥပဒေနဲ့ဘာကြောင့်ညှိဆွနေလဲဆိုတော့တိကျတဲ့အကြောင်းပြချက်ကိုအာဏာပိုင်တွေဘက်ကမပေးနိုင်သေးပါဘူး။နိုင်ငံရေးပါတီတွေအနေနဲ့ပယ်ချခံခဲ့ရတဲ့ကိုယ်စားလှယ်လောင်းနေရာမှာနောက်တဦးအစားထိုးခွင့်မရတာဟာနိုင်ငံရေးပါတီငယ်တွေအတွက်များစွာနှင်နာစေပါတယ်။
အခုလာမယ့်ရွေးကောက်ပွဲဟာမြန်မာပြည်သူတွေနဲ့သူတို့အနာဂတ်အတွက်အလွန်အင်မတန်ကိုအရေးပါပါတယ်။ဒါပေမဲ့လည်းဖွဲ့စည်းပုံခြေခံဥပဒေအရလွတ်တော်ထဲမှာစစ်တပ်က25ရာခိုင်နှုန်းပါဝင်နေတာ၊ယာယီတပ်တွေကကပ်ပြားကင်ဆောင်သူတွေကိုမဲပေးခွင့်မပေးတာစတဲ့အချက်တွေအတွက်စိုးရိမ်မှုတွေရှိနေတာပါ။ပယ်ချခံခဲ့ရတဲ့ကိုယ်စားလှယ်လောင်းတွေကိစ္စမှာပွေလင်းမြင်တာမှုမရှိတဲ့အပြင်ခွဲခြားမှုရှိတဲ့အစီအစဉ်မှုဟာဒီရွေးကောက်ပွဲအပေါ်မြန်မာပြည်သူတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့ယုံကြည်မှုကိုရော့ပါးစေတဲ့အန္တရာယ်ရှိနေပါတယ်။ဒီစိုးရိမ်မှုတွေကိုပွေလင်းမြင်တာမှုရှိရှိဖြေရှင်းပေးဖို့နဲ့မကြခင်ကျင်းပမယ့်ရွေးကောက်ပွဲဟာနိုင်ငံအတွက်ရှေ့ဆက်ခြေလှမ်းအဆင့်တစ်ဆင့်အဖြစ်တည်ယဝင်ခိုင်မာအောင်တည်ကြစေရေးမြန်မာအစိုးရအနေနဲ့သူတို့ရဲ့ကြိုးပမ်းမှုတွေကိုဒီထက်ပိုပြီးအားထုတ်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့တိုက်တွန်းလိုက်ပါတယ
်။မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပါတယ် VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးလို့ပါတယ်ခင်ဗျာ။VOA အပတ်စဉ်အစီအစဉ်အားလုံးကိုကျွန်တော်တို့ရဲ့ internet စာမျက်နှာမှာဖတ်လို့နားထောင်လို့လည်းရပါတယ် website လိပ်စာကတော့ www.burmese.voanews.com ဖြစ်ပါတယ် VOA ကိုစာလိုက်ကနေဝေဖန်အကြံပေးစာတွေရေးသားခြင်းနဲ့တည်တချင်းတောင်းဆိုခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာရိုက်တက်တာအမှတ်855ဘ ഹു စာရိုက်ကြီးကာနာလန်ရန်ကုန်မြို့ဝယ်ဖြစ်ပါတယ်ခင်ဗျာ VOA American တန်ကနေကြာတာပရင်းနေမနေ့ကအခုလက်ရှိထုတ်လွှင့်နေတဲ့တနအိစာအစီအစဉ်ကိုနားဆင်ကြမေးရလိုက်သူတွေအတွက်မနေ့၈နာရီကနေ9နာရီထိလှိုင်းတုံမီတာ16 19နဲ့24ဒုကနေပြန်လည်ပြီးတော့ထုတ်လွှင့်သွားမှာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြမ်းရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကအကြေညာပေးပါလိမ့်မယ်။
အမေရိကန်ပြည်ထောင်စုအနေနဲ့ညွန်မောင်းအဖွဲ့ကိုဦးဆောင်ပြီးစီးရီးယားနိုင်ငံအတွက်မှာရှိနေတဲ့ IS Islamic စစ်သွေးကြွတွေအပေါ်လေကြောင်းတိုက်ခိုက်မှုတွေဆက်လက်ပြုလုပ်သွားမယ်လို့အမေရိကန်ကပြောလိုက်ပါတယ်။ဒါဟာစီးရီးယားအစိုးရကိုကူညီထောက်ပံ့ပေးတဲ့အနေနဲ့ရုရှားကလေကြောင်းတိုက်ခိုက်မှုတွေဗိုလ်ထုံးတွေကစတင်ပြုလုပ်နေပြီဖြစ်တဲ့အတွက်စီးရီးယားလေကြောင်းပိုင်နဲ့အတွင်းအမေရိကန်လေယာဉ်တွေဝင်မလာဖို့ရုရှားရဲ့တောင်းဆိုချက်ကိုမျက်ကွယ်ပြုလိုက်တာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကအစိုးရဝန်ထမ်း21တန်းကျော်ရဲ့ကိုရီးယားအချက်လက်တွေကိုအင်တာနက်ကတဆင့်အခုနှစ်စောပိုင်းမှာခွေးယူခိုင်လိုက်ရပြီးတဲ့နောက်အရေးအတွက်အထူးကြောင့်ဖော်ပြထားခြင်းမရှိတဲ့တရုတ်နိုင်ငံမှာရှိနေတဲ့ CIA ဗဟိုထောင်လိုင်းရေးအဖွဲ့ကဝန်ထမ်းတွေကိုအမေရိကန်အစိုးရကပြန်လည်ခေါ်ယူလိုက်ပါတယ်။အမေရိကန်အစိုးရကလက်ရှိတာဝန်ထမ်းဆောင်နေသူတွေနဲ့အရင်ကဝန်ထမ်းဟောင်းတွေရဲ့ပြောကြားချက်ကိုကိုးကားပြီး The Washington Post သတင်းစာမှာအဲ့လိုဖော်ပြထားတာဖြစ်ပါတယ်။အစိုးရဝန်ထမ်းတွေရဲ့အချက်လက်တွေကိုခွေးယူတာဟာစပိုင်ဖြစ်တယ်ဆိုတာကိုဖော်ထုတ်ပြီးအဲ့ဒီသူတွေသူတို့ဘက်ကိုပါလာဖို့စီယုံတင်သွင်းဖို့ဒါမှမဟုတ်ရင်အရေးပါတဲ့အချက်လက်တွေကိုရရှိအောင်အကြံလှုပ်ဆောင်မှုအတွက်ဖြစ်တယ်လို့အမေရိကန်အစိုးရအရာရှိတွေကတန်တရားရှိနေကြတာဖြစ်ပါတယ်။မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားတိုင်းနိုင်ငံလုံးဆိုင်ရာပြစ်ခတ်ရစေရေးလက်မှတ်ထိုးတဲ့နေရာမှာအဖွဲ့အားလုံးပါဝင်ခွင့်မရတဲ့အတွက်ဆွေးနွေးပွဲတွေပြတ်သွားခဲ့ပါတယ်။ဒါကြောင့်လဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုစားမြန်မာအစိုးရနဲ့ပြစ်ခတ်ရစေရေးဥဆောင်ဆွေးနွေးနေတဲ့တိုင်းရင်းသားအစ်င့်မြင့်ညီနိုင်ရေးအဖွဲ့ကိုဖျက်သိမ်းလိုက်ပြီးဖြစ်ပါတယ်။တိရိလင်္ကာနိုင်ငံပြည်တွင်းစစ်အတွင်းကျူးလွန်ခဲ့တယ်လို့ဆွဆဲထားတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအဓိကအစင်ခန်းစားတစ်ဆောင်ကိုဂျနီဗာမှာပြုလုပ်နေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီကပုတ်ထိုးနေမှာတင်ပြခဲ့ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ပါ။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လိုက်မဲ့အစီအစဉ်တွေကိုလှိုင်းတုံမီတာ16 19နဲ့25ဒုကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှေလန်းချမ်းမြေကြပါစေခင်ဗျာ VOE ကိုနားဆင်နေတဲ့ကျေးဇူးအထူးတင်ရှိပါတယ်ကျွန်တော်ဆံမိုးဝေပ
This program has come to you from the Voice of America, Washington.